Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ American ပြည်ထောင်စု Washington DC မြို့တော် VOA American တန်ရ2023ခုနှစ်နိုဝင်ဘာလ14ရက်နေ့အင်တာနက်မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ line to meter 3249 line lab meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မသင်္ကေတထိုက်ပါ။
ဂါဇာမှာအထူးကိနေတဲ့နီလာနေနဲ့ဆောင်းနိုင်ဖို့မျှော်လင့်ထားပြီးတော့ရှီဖာဆင်းကိုအကာအကွယ်ပေးရပါမယ်လို့ American သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်ရီမြို့နာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲကြောင်းဒေသခံ2000ကျော်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဥရောပသမဂ္ဂကုလသမဂ္ဂအဖွဲ့ဟာတင်းလာနေတဲ့ Ranger ဒုက္ခစစ်စခန်းကိုတွားရောက်ပြီးတော့ဆက်ပြီးတော့ပံ့ပိုးကူညီမဲ့အကြောင်းပြောကြားခဲ့ပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့နေ့အပြင်ချင်းပြည်နယ်ရင်းကတိုက်ပွဲအခြေအနေထိုင်းရောက်မြန်မာရွှေ့ပြောင်းလှုပ်သားတွေအကြောင်းဘန်ကောက်ကပြတ်ဆက်အေးဖက်ထိတ်တိအစီအဝေးမှာမြန်မာတွေဆန္ဒပြကြတဲ့အကြောင်းစတဲ့သတင်းဆောင်မတွေကိုလည်းနှាសင်ချက်ရပါမယ်ရှင်။အဖက်ဆင်ကဏ္ဍတွေတင်မှာတော့စီးပွားရေးနဲ့လူမှုရှုခင်းအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုရေဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုဥတည်မောင်တန်းကပြောပြပေးပါအောင်ရှင်။
ဂါဇာကရှီဖာဆေးရုံကိုကာကွယ်ပေးရပါမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့ကပြောလိုက်ပါတယ်။အထူးကိနေတဲ့နီးနဲ့ဆောင်ရွက်လိုက်မယ်ဆိုတာကကျွန်တော်ရဲ့မျှော်လင့်ချက်ဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကအင်ဂျီရောမှာပြောကြားခဲ့တာပါ။လူနာတွေနဲ့စစ်ရှောင်းအုပ်ပြည့်အိမ်ပြည့်ပြောင်းရွှေ့လာကြတဲ့ရာပေါင်းများစွာကရှီဖာဆေးရုံမှာရှိနေကြဆဲဖြစ်ပါတယ်။ဟာမတ်စစ်သွေးကြော်တွေရဲ့အမိန့်ပေးစခန်းကရှီဖာဆေးရုံဝင်းအောင်မှာရှိတယ်လို့အစ္စရေးကဆိုပါတယ်။ဒါပေမဲ့ဟားမတ်တဲ့ဆေးရုံဝန်ထမ်းတွေကတော့အစ္စရေးရဲ့ပြောဆိုချက်ကိုညှဉ်းဆဲထားကြပါတယ်။ RPG လောင်းချာခြင်ထားတဲ့ဟားမတ်စစ်သွေးကြွတယောက်ကတခြားဆေးရုံတစ်ခုဖြစ်တဲ့ Al-Quds ဆေးရုံနဲ့ဝင်သွားတာကိုပြတဲ့ဗီဒီယိုတစ်ခုကိုအစ္စရေးစစ်တပ်ကအင်းတနင်္လာနေ့ကထုတ်ပြန်လိုက်ပါတယ်။ကျောင်းဆေးရုံနဲ့ဗလီတွေအနီးမှာ Rocket ပစ်စင်နဲ့တခြားလက်နက်တွေကိုစစ်သွေးကြွတွေကချထားတဲ့ဗီဒီယိုကိုလည်းအစ္စရေးကထုတ်ပြန်ထားပါတယ်။စစ်တွင်းမှာဆေးရုံတွေကိုမတိုက်ရလို့နိုင်ငံတကာဥပဒေတွေကတားမြစ်ထားတာပါ။ဒါပေမဲ့တိုက်ခိုက်ကြသူတွေကဆေးရုံတွေမှာတိုက်ခိုက်သူတွေခိုအောင်ဖို့လက်နက်တွေဖွဲ့ထားဖို့နဲ့တခြားနီးလန်းတွေနဲ့တိုက်ခိုက်ရေးအတွက်အသုံးပြုလာကြမယ်ဆိုရင်တော့အဲဒီလိုဥပဒေကဆေးရုံတွေကိုအကာအကွယ်ပေးထားတာပြည့်ပြည့်တယ်လို့နိုင်ငံတကာချက်ချင်းကြီးအဖွဲ့ကပြောပါတယ်။ဆေးရုံနဲ့ရဲသားတွေကိုလူသားတိုင်းဖြစ်အသုံးပြုနေတဲ့အတွက်ဥရောပသမဂ္ဂကဟားမတ်ကိုရှုံချလိုက်ပါတယ်။ဒါပေမဲ့လူတွေကိုထိခိုက်တာကိုရှောင်နိုင်အောင်အစ္စရေးကိုကိုကူကိုအစွမ်းကုန်ထိ ंछ ုပ်ဖို့လေဥရောပနိုင်ငံကြားရေးရာအကြီးကဲဂျိုးဆက်ဘိုရဲကကြေညာချက်မှာတိုက်တွန်းလိုက်ပါတယ်။ညီညွတ်မှုကိုပြသတဲ့အနေနဲ့အဖွဲ့ဝင်28နိုင်ငံကကြေညာချက်ကိုသဘောတူထုတ်ပြန်ထားကြတာပါ။လူသားချင်းစာနာထောက်ထားမှုအရအစ္စရေးနဲ့ဟားမတ်တို့အပြစ်ခတ်ရစဲစုကိုတော့ဥရသမကထွေထွေညီလာခံမှာမဲပေးကြစဉ်က EU အဖွဲ့ဝင်နိုင်ငံကြားတွေကြားမှာယက်တိချက်မတူမဲပေးခဲ့ကြတာဖြစ်ပါတယ်။အခုကြေညာချက်မှာတော့ဟားမတ်ကဖမ်းဆီးထားတဲ့သူတွေကိုဘာအရေးနဲ့မှမဆက်ဆက်ပဲချက်ချင်းလွတ်ပေးဖို့နဲ့နိုင်ငံတကာချက်ချင်းညီအဖွဲ့နဲ့သူတို့ကိုတွဲကွင်ပေးဖို့လည်းတောင်းဆိုထားပါတယ်။ဒါပေမဲ့ကြေညာချက်မှာတော့အပြစ်ခတ်ရစဲရေးကိုတောင်းဆိုမထားပါဘူး။ EU ကဟားမတ်အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတာပါ။ဘိုရဲရဲ့ပြောဆိုချက်တွေဟာအလွန်ဆိုးရွားလူမဆန်တဲ့ပြောဆိုချက်တွေဖြစ်ပြီးအချက်လက်တွေကိုပုံဖြတ်ထားတယ်လို့ဟားမတ်အဖွဲ့ကတော့ပြောပါတယ်။ဂါဇာမှာအကြီးမားဆုံးရှီဖာဆေးရုံရဲ့အောက်မှာဟားမတ်စစ်သွေးကြွတွေရဲ့အမိတ်ပေးစခန်းတွေရှိတယ်လို့အစ္စရေးကပြောထားတာပါ။COP28 ခေါ်လာမယ့်28ကြိမ်မြောက်ကုလသမဂ္ဂဥရုယာဒီထိပ်သီးညီလာခံမှာဥရုယာဒီတန်းအသင့်ခံနိုင်ငံများအတွက်ရံမှုငွေကိုထိုက်တိုက်တန်တန်ထက်ဝင်မယ်လို့ဥရောပသမဂ္ဂကတနင်္လာနေ့ကကတိကဝတ်ပြုလိုက်ပါတယ်။နိုဝင်ဘာ30ကနေဒီဇင်ဘာ12ရက်နေ့ထိကျင်းပမယ့်အဲ့ဒီထိပ်သီးအစည်းအဝေးမှာဆုံးရှုံးပျက်စီးမှုနီးနာရန်တရချမှတ်ရေးကဦးစားပေးဆွေးနွေးကြရမယ့်အကြောင်းအရာတရဖြစ်ပါတယ်။ရာသီဥတုအပြောင်းအလဲကြောင့်သဘာဝဘေးဒဏ်တွေခံခဲ့ရတဲ့အတွက်အဲ့ဒီလိုရမုံငွေကကုညီယာရောက်ပါလိမ့်မယ်လို့ဆေးရက်တိုင်းပြည်တွေကပြောခဲ့ကြတာနှစ်ပေါင်းများစွာရှိခဲ့ပါပြီ။မနေ့ကမှဒီရမုံငွေထူထောင်ရေးဆုံးဖြတ်ချက်ကြခဲ့တာဖြစ်ပြီးဒီနှစ်မှာအကောင့်ထည့်ဖော်ဖို့စာအမှဖြစ်ပါတယ်။ EU ရဲ့ဥတုရာသီဆိုင်ရာကော်မရှင်နာမင်းကြီးဝါကီဟော့စထရာနဲ့လာမယ့် COP28 ကြီးလာကသဘာဝတည်းဖြစ်လာမယ့်ဆူလ်တန်အယ်ဂျဘာတို့ဘရက်ဆယ်မြို့မှာဆွေးနွေးခဲ့ကြပြီးနောက်ဥရကျေညာချက်မှာအခုလိုရမုံငွေထက်ဝင်မဲ့အကြောင်းပြောခဲ့တာပါထက်ဝင်မဲ့ရမုံငွေပမာဏကိုတော့ EU ကကျေညာချက်မှာပြောမထားပါဘူးဒီရမုံငွေကိုကမ္ဘာ့ဘဏ်က၄နှစ်တာယာယီစီမံခန့်ခွဲဖို့သဘောတူထားကြပါတယ် ကမ္ဘာပေါ်ကနောက်နိုင်ငံတွေကလွှမ်းမိုးတာမို့ဖွံ့ဖြိုးဆဲတိုက်ပြည်တွေကတီးခြားစီမံခန့်ခွဲမှုတက်ကိုလိုလားနေကြပြီးဒါကညီလာခံမှာဆက်လက်ဆွေးနွေးစရာဖြစ်နေမှာပါ
အန်ဒမနက်ဖြန်မြန်မာဝါသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဘိုင်းထိုမီတာ32 kHz 933နဲ့9383ညဘိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနဲ့မနက်သတင်းတွေကို VOA ကဆက်လက်ကြေညာနေတာပါအိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်ရစ်ပြုံနာမှာစစ်ကောင်စီတပ်တွေနဲ့ PDF လို့တီးကြတဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားခဲ့တာကြောင့်မြန်မာဘက်ကလူ2000ကျော်အိန္ဒိယဘက်ကိုထွက်ပြေးလာခဲ့ကြတယ်လို့အိန္ဒိယဘက်ကတာဝန်ရှိသူတွေကပြောလိုက်ပါတယ်။တနင်္ဂနွေနေ့ညနေက PDF တပ်တွေကခေါမာဝီနဲ့ Recorder ရှိစစ်စခန်းတစ်ခုကိုစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတနင်္လာနေ့အထိတိုက်ပွဲကဆက်ဖြစ်နေတယ်လို့အိန္ဒိယဘက် Chief Fighter ဒုတိယကော်မရှင်နာမင်းကြီး James Larry Chahana ကPDI သတင်းဌာနကိုပြောတယ်လို့ Times of India သတင်းကဆိုပါတယ်။ထွက်ပြေးလာကြတဲ့စစ်ပြေးဒုက္ခသည်တွေဟာဇော်ခေါ်တာရွာမှာခိုးလုံနေကြတယ်လို့လည်းသူကပြောပါတယ်။ Recorder စစ်စခန်းကို PDF တပ်တွေကတနင်္လာနေ့မနေ့အစောကြီးမှာတင်လိုက်ပြီးခေါ်မဝီစခန်းကိုတော့နေ့ကင်းမှာတင်လိုက်တယ်လို့လည်းသူကပြောပါတယ်။မြန်မာစစ်တပ်ကအဲ့ဒီရွာနေရွာကိုလေကြောင်းကတိုက်ခိုက်ခဲ့တာကိုလည်းဒုတိယခေတ်အုပ်ချုပ်ရေးမှူးကဆိုပါတယ်။တိုက်ပွဲတွေကြောင့်အနည်းဆုံး18ယောက်ဒဏ်ရာရှိခဲ့ပြီးချမ်ဖိုင်ကိုစိတ်ကူးသားဖို့ပို့ထားတဲ့အကြောင်း James Larin Chahana ကပြောပါတယ်။ဇော်ခေါ်သားမှာအရင်မြန်မာစစ်ပြေးဒုက္ခသည်6000ကရှိနေပြီဖြစ်ပါတယ်။ပြည်နယ်ပြည်ထောင်စုဌာနရဲ့စည်ရင်အရမြန်မာနိုင်ငံသားစစ်ပြေးဒုက္ခသည်31,364ယောက်ဟာပြည်နယ်နေရာအနှံ့မှာခိုးလုံနေကြရတာပါ။မြန်မာပြည်ပကမှာထိုင်းနိုင်ငံရဲ့အခမ်းကဏ္ဍရှိတဲ့ဆိုတော့ကိုသဘောထူတယ်လို့ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်နဲ့နိုင်ငံကြားရေးဝန်ကြီးကကြေညာလိုက်ပါတယ်။ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ပန်ပရီဘဟိတနုကာရကိုတနင်္ဂနွေနေ့က VOA ထိုင်းဌာနကအမေရိကန်ဆန်ဖရန်စစ္စကိုမြို့မှာကျင်းပတဲ့အာရှပစိဖိတ်ထိပ်သီးအစည်းအဝေးမှာတွေ့ဆုံမေးမြန်းခဲ့ရမှာထိုင်းဒုတိယဝန်ကြီးချုပ်ကအခုလိုပြောဆိုလိုက်တာပါ။နေဆက်ကပြည်သူတွေပါဝင်ထိုင်းနဲ့မြန်မာပြည်သူတွေမှာရင်းနှီးတဲ့ဆက်ဆံရေးရှိကြတဲ့အပြင်အစိုးရချင်းရောစစ်တပ်ချင်းပါအလို့ကိုရင်းနှီးတဲ့ဆက်ဆံရေးရှိကြတဲ့အတွက်မြန်မာဟာထိုင်းနိုင်ငံအတွက်အလို့အရေးကြီးတယ်လို့သူမြင်တဲ့အကြောင်းမစ္စတာပန်ပရီကပြောပါတယ်မြန်မာဟာအာဆီယံရဲ့အဖွဲ့ဝင်ဖြစ်ပြီးအာဆီယံအတွင်းစည်းလုံးညီညွတ်ဖို့အတွက်မြန်မာကိုခြံထားတာထက်မြန်မာပြန်လာရတာကိုလည်းမစ္စတာပန်ပရီကလိုလားပါတယ်အာဆီယံမှာတိုင်းပြည်ဆယ်ပြည်ပါဝင်ပြီးတိုင်းပြည်ဆယ်ပြည်ဆက်ပြီးရှိနေတဲ့တယ်လို့လည်းထိုင်းနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံကြီးဝန်ကြီးလည်းဖြစ်သူမစ္စတာပန်ပရီက VOA ကိုပြောသွားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဥရောပသမဂ္ဂကိုယ်စားလှယ်အဖွဲ့ဟာတနင်္လာနေ့ကရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်ခွဲခြားပြီးဆက်လက်ပံ့ပိုးကူညီမဲ့အကြောင်းပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အရှေ့ site UNB သတင်းဌာနကပြောပါတယ်ဥရောပသမဂ္ဂနိုင်ငံကြီးရာဝန်ဆောင်မှုဌာနကအာရှနဲ့ပစိဖိတ်ဒေသဆိုင်ရာဒုတိယဦးဆောင်ညွှန်ကြားမှုပါအိုလာပန်ပလိုနီကရိုဟင်ဂျာဒုက္ခသည်စခန်းကိုမနေ့ကတွားရောက်ခဲ့ပြီးအမျိုးသမီးဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောခဲ့တယ်လို့ကျောင်းတွေစာနာရေးခါဌာနတွေနဲ့ရိုဟင်ဂျာယဉ်ကျေးမှုဌာနတို့နဲ့လည်းအမြင်ဖလှယ်ခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ EU သံမတ်ကြီး Charles White ကပြောပါတယ် Miss Paola Peploni ဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အလုံသမားရေးရာကဏ္ဍမှာတိုးတက်မှုရှိအောင်ပေါင်းဝင်ပတ်သက်နေကြသူတွေဆွေးနွေးဖို့အတွက်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတနင်္ဂနွေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံဟာဥရောပဈေးကွက်မှာ GSP Plus အစီအရရှိဖို့လျှောက်ထားပြီးကွန်မရှင်ကလျှောက်ထားချက်ကိုစဉ်းစားတဲ့အခါဘင်္ဂလားဒေ့ရှ်ရဲ့အလုံသမားဥပဒေတွေဟာနိုင်ငံတကာစံနှုန်းတွေနဲ့ကိုက်ကြည့်ဖို့အဓိကကျတဲ့အကြောင်း EU သံမကြီးကပြောပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတီမောင်တန်တင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုအလှည့်ပေးလိုပါတယ်ချင်းပြည်နယ်ဖလန်းခရိုင်ရီခေါ်ရာမြို့ကစစ်တပ်စခန်းကိုချင်းကာကွယ်ရေးအဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းပစ်ခတ်တာတွေလုပ်ပါတယ်ရီခေါ်ရာမြို့ကဒေသခံတွေအိန္ဒိယဘက်ကိုထွက်ပြေးတင်းရှောင်ကြရပါတယ်ရီခေါ်ရာမြို့ကအခြေအနေတွေကိုနန်းလောင်ပြောပြပေးပါအောင်ရှင်
အိန္ဒိယမြန်မာနယ်စပ်ရီကော်ဒါမျိုးကစစ်သက်တပ်ဆွဲထားတဲ့စခန်းကိုချင်းကာကိုရဲတပ်ဖွဲ့တွေစုပေါင်းပြီးနိုဝင်ဘာ12ရက်ညပိုင်းကလေးကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးနိုဝင်ဘာ13ရက်မနက်ပိုင်းမှာတော့တင်ပိုင်နိုင်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေက VOA ကိုပြောပါတယ်။စစ်တပ်ဖက်ကလည်းလေကြောင်းကနေပြန်လည်တိုက်ခိုက်ခဲ့ကြောင်းနဲ့စစ်တပ်တပ်ဆွဲထားတဲ့စခန်းတစ်ခုအနက်အပေါ်စခန်းတစ်ခုကိုတင်စီနိုင်ခဲ့ပြီးစစ်သားတချို့ကိုဖမ်းဆီးနိုင်ခဲ့တယ်လို့ချင်းအမျိုးရသက်ဦးချင်းအမျိုးရသက်မတော်ပြောခွင့်ရစလိုင်းထက်နေကအခုလိုပြောပါတယ်
။ Recorder အထိုင်စခန်းတစ်ခုကိုကျွန်တော်တို့တွားရောက်ပြီးတော့တိုက်ခိုက်တယ်။အခုဒီမနေ့9နိုင်6နိုင်လောက်မှာကျွန်တော်တို့အပြီးသိမ်းနိုင်ခဲ့တယ်ပေါ့နော်။အမေအဲ့ဒီမှာအဲ့ဒီအောက်ကနေရှိတဲ့ဒီကိန်းစခန်းတစ်ခုတော့သူတို့ကြံသေးတယ်ပေါ့နော်အဲ့ဒါကိုဆက်လက်ပြီးတော့ကျွန်တော်တို့ဆက်လက်သိမ်းဖို့ကြိုးစားနေပါတယ်အဲ့ဒီမှာချက်ဖိုက်တာတစ်စီးရတော့လာသွားတယ်ဆက်လက်ပြီးတော့လာနိုင်မယ့်အနေအထားရှိတယ်လို့တော့ကျွန်တော်တို့အဲ့ဒါလိုခံမှန်းတယ်ပေါ့အဲ့ဒီမှာသူတို့ဖက်ကနေအာ5ယောက်6ယောက်လောက်တော့အရှင်ထားနိုင်ခဲ့တယ်ပေါ့လက်နေဒီပါဒီသိရှိဖို့တော့ရှိတယ်အတိအကျတော့ကျွန်တော်တို့အမတ်တီလေးဘူးပေါ့နော
်စစ်တပ်ဟာရီကော်ဒါမျိုးရဲ့အမတ်တီရက်ွက်နဲ့အမတ်နေရက်ွက်မှာတက်ဆွဲထားတာဖြစ်ပြီးအခုကာကွယ်ရေးတပ်ဖွဲ့တွေတင်စီလိုက်တဲ့အပေါ်စကန်ဟာအမတ်တီရက်ွက်မှာတက်ဆွဲထားတဲ့စကန်ဖြစ်ပါတယ်နောက်စကန်တစ်ခုဖြစ်တဲ့ DO 6အနီးကစကန်ကိုတော့ကာကွယ်ရေးအဖွဲ့တွေတင်ပိုက်ဖို့ဆက်လက်စ조사ခဲ့တာဖြစ်ပါတယ်ညနေပိုင်းမှာတော့ကြန့်ရှိနေတဲ့စစ်တပ်စကန်တစ်ခုကိုပါချက်မှန်တင်စီရမိတယ်လို့ဒေသခံတွေကပြောပါတယ်အခုလိုချင်းမြင့်တဲ့အတွင်းဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းမထုတ်ပြန်သေးသလိုဝင်ရောက်တိုက်ခိုက်နေတဲ့ကာကွယ်ရေးအဖွဲ့တွေဘက်ကလည်းသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။တိုက်ပွဲကြောင့်ရီကော်ဒါမျိုးကမြုပ်ခမ်းတွေဟာအိန္ဒိယဘက်ကိုတင်ဆောင်နေရတယ်လို့မြုပ်ခမ်းတို့ကအခုလိုပြောပါတယ်
။မနေ့ကညနေပိုင်းကနေမိုးမထုတ်ခင်လေးကအဲကနေဒီဘက်အိန္ဒိယဘက်မိုးထုတ်ခါနေအဲကနေပါပြီးတော့ဝင်လာပြီးတော့မနေ့ပိုင်းမှာလည်းအများကြီးပဲမနေ့ပိုင်းမှာတော့အကုန်လုံးနေပါအဲ့အဲ့လိုပဲမြို့ထဲမှာအခုတော့အလုံးမရှိတော့ဘူးမနေ့ပိုင်းမှာကဂျက်ဖိုင်တာတစ်စီးရတယ်ကွာပြီးတော့ဘုံတလုံးချက် MI 25ကတော်လာဖြစ်တာ
နှွေမှာ73ရက်ညနေပိုင်းမှာ MI 35လေယာဉ်နဲ့ဒုတိယအကြိမ်လာရောက်ပစ်ခတ်တာတွေရှိပြီးမြို့ထဲမှာတော့ညနေပိုင်းအထိတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်အခုတိုက်ပွဲကြောင့်အရက်သားထိခိုက်သေးဆုံးတာတွေရှိနေပေမဲ့အရေးအတွက်အတိအကျကိုတော့ပြောလို့မရသေးဘူးလို့လည်းပြောပါတယ်ရီကော်ဒါမျိုးဟာအိန္ဒိယမြန်မာနယ်စပ်မှာရှိပြီးအတိအကျကြတဲ့နယ်စပ်ဂိတ်တစ်ခုလည်းဖြစ်ပါတယ်2022ခုနှစ်မတ်လထဲမှာ TO6 အနီးမှာရှိတဲ့အမတ်နဲ့စစ်တပ်တပ်စခန်းကိုကာကွယ်ရေးအဖွဲ့တွေတိုက်ခိုက်ခဲ့ပူပါတယ
်နန်းလောင်တင်ပြပေးခဲ့တာပါရှင်နိုင်ငံတော်တချင်းဆိုတက်လာဆိုပြီးအမိပေးထားတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလုံသမားတွေရဲ့ဘဝတွေကိုထင်ဟပြသထားတဲ့ပြဆက်တူလေးကိုထိုင်းအမှုပညာရှင်တွေအလုံသမားရေးဥဆောင်သူတွေနဲ့မြန်မာရွှေပြောင်းအလုံသမားတွေပူးပေါင်းပြီးဘန်ကောက်မြို့မှာတင်ဆက်သရုပ်ဖော်ကပြခဲ့ကြပါတယ်။အပြည့်အစုံကိုတော့မညွညွလင်းကတင်ပြပေးထားပါတယ်ရှင
်။ထိုင်းနိုင်ငံမှာအလုပ်လုပ်ကြနေကြတဲ့မြမရွှေပြောင်းလူသမားတွေရဲ့ဘဝအခက်အခဲတွေကိုအလုပ်ရှင်တွေနဲ့ဥပဒေရေးရာကအစာသက်ဆိုင်တဲ့ဌာနအသီးသီးကသူတွေနားလည်သိရှိနိုင်မှုအပြင်အလုပ်သမားတွေဘက်ကလည်းဥပဒေပြဋ္ဌာန်းချက်တွေအတိုင်းနားလည်သဘောပေါက်လုပ်ဆောင်နိုင်ကြအောင်ရည်ရွယ်ပြီးနိုင်ငံတော်တချင်းဆိုတက်လာဆိုတဲ့ခေါင်းစဉ်နဲ့ပညာပေးဘဝတရုပ်ဖော်ပြဆက်တူလေးတွေတင်ဆက်တဲ့အစီအစဉ်ကိုထိုင်းနိုင်ငံမကောင်းမြို့ကမလုံးထူသီယေတာမှာကျင်းပခဲ့ပါတယ်မြန်မာနိုင်ငံကနေရွှေပြောင်းအလုပ်လာလုပ်နေကြတဲ့အထူးသဖြင့်အခြေခံအောက်ခြေအလုပ်တွေလုပ်နေကြရတဲ့အလုပ်သမားတွေရဲ့ဘဝတွေကိုမြင်တွေ့နိုင်စေမဲ့ဒီအစီအစဉ်ကို Yellow Line Bangkok Festival မလုံးထူသီယေတာနဲ့မြန်မာရွှေပြောင်းအလုပ်သမားအရေးဆောင်ရွက်သူတွေပူးပေါင်းတင်ဆက်ခဲ့ကြတာပါ
The life of Myanmar immigrant workers in Thailand and focusing you know mostly in Bangkok
ထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေပြောင်းအလုပ်သမားတွေရဲ့ဘဝအကြောင်းတွေကိုတင်ပြထားပါတယ်အထူးသဖြင့်တော့ဘန်ကောက်နဲ့အနီးတစ်ဝိုက်မှာနေထိုင်နေကြသူတွေရဲ့အကြောင်းတွေပါပါဝင်တင်ဆက်သူတွေကလည်းဘန်ကောက်ကဖြစ်ပါတယ်မြန်မာအတိုင်းဝိုင်းထဲမှာကြုံတွေ့နေကြရတဲ့လူခွင့်ဆိုင်ရာအကြောင်းတွေလူမှုရေးဆိုင်ရာတရားဥပဒေအကြောင်းတွေပါအခုဘန်ကောက်မှာတင်ဆက်တဲ့ပြဆက်လူပဲ မင်းဆောင်မှလည်းတင်ဆက်ခဲ့မှုပါတယ်ဇလန်းဆက်ွက်တီကတော့မတူပါဘူးတရုတ်ဆောင်တွေကလည်းမင်းဆောင်ကသူတွေပါပဲဒီလိုတင်ဆက်မှုတွေကနေကျွန်တော်တို့မျှော်လင့်တာကတော့မြန်မာလူသမားတွေရဲ့ကြုံတွေ့နေရတဲ့အခြေအနေဖြစ်ရမှန်တွေကိုသိမြင်သွားတဲ့ကြီးစုသူပြည်သက်တွေရဲ့အသံတွေကတဆင်မြန်မာလူသမားတွေအမှန်တကယ်လိုအပ်နေတဲ့ဥပဒေဆိုင်ရာအကာအကွယ်တွေပြဋ္ဌာန်းပေးနိုင်မှုအမြန်ဆုံးအတည်ပြုပေးနိုင်မှုပဲဖြစ်ပါတယ်ပြဿနာပါတဲ့အကြောင်းအရာတွေကလည်းမြန်မာလူသမားတွေကိုယ်တိုင်ကြုံတွေ့နေကြရတဲ့တကယ်အဖြစ်အပျက်တွေပါကျွန်တော်တို့ကအစီအစဉ်ဖြစ်လာအောင်ကူညီဆောင်ရွက်ပေးတာတသက်ပါပဲလို့ပြောသွားတာနော
် is a myanmar workers
ဒီပြဿနာပါဝင်တရုတ်ဆောင်ကပြသူတွေဟာထိုင်းတရုတ်ဆောင်တွေအပြင်အခက်အခဲတွေကိုကိုယ်တိုင်ကြုံတွေ့နေရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေပါပါဝင်တရုတ်ဆောင်ခဲ့ကြပါတယ်
ဒီပြဿနာကကြတော့ကိုယ်တိုင်ပေါ့နော်တွေ့ကြုံရတဲ့အတွေ့အကြုံတွေကိုသူကနေပြီးတော့ပြန်ပြီးတော့ဘယ်လိုမျိုးလုပ်ပေးနိုင်လဲဆိုတာကိုဘယ်လိုမျိုးဖြေရှင်းနိုင်မလဲဆိုတာကိုခြားပြလဲပွဲလေးပေါ့နော်ဒါကြောင့်မလို့အမကနေပြီးတော့ဒီထဲမှာအမကိုယ်တိုင်ကြုံခဲ့ရတဲ့ကိုဝင်တယ်ဘဝတော့ပေါ့နော်ခလေးရန်မွေးချင်နေပြီမဲ့တနည်းအနေနဲ့မနဲ့မှာဘိုက်နာတာတအားနာပြီမဲ့ပြန်သွားတဲ့အချိန်သူတို့ရှိရောက်တဲ့အချိန်မှာသူတို့ကနေပြီးတော့အမကိုမမွေးသေးဘူးတပတ်လို့သေးတယ်နင်းပြန်တော့ဆိုပြီးပြန်လှုပ်ပြီးတော့ဒါပေမဲ့အဲ့ဒီနေ့ပဲမနက်တနာရီ16မိနစ်မှာအမသမီးလေးကိုမွေးခဲ့ရပေါ့နော်အဲ့ခါကျတော့ဒါအမရဲ့ဘဝဖြစ်ရမယ်အဖြစ်လေးပေါ့နော်ဒါကြောင့်မလို့ဒီဟာလေးကိုလာပြရတဲ့အတွက်လည်းအရင်နဲ့မှဝမ်းသာပါတယ်ခြေပြောင်းလို့သမားတွေတကယ်ဖြစ်ပြက်ပြီးတော့ခံစားနေရတဲ့အဖြစ်ရမယ်လေးတွေဖြစ်တဲ့အတွက်ပေါ့နော်ဟုတ်ဒီနေ့ဆိုလို့ရှိရင်ထိုင်းရှိနေရအစပေါ့နော်လာပြီးတော့ကြည့်ရပေါ့နော်ကြည့်တယ်ပြီးတော့ထိုင်းလူမျိုးတွေကလည်းကျွန်တော်တို့မြန်မာပြည်သားတွေမှာဒီလိုမျိုးခံစားနေရပါလားဒီလိုမျိုးတွေဖိနှိပ်ခံရပါလားဆိုတာကိုသူတို့တကယ်လက်တွေ့သိတယ်ယုံသွားတယ်ပေါ့နော်အဲ့ခါကျတော့ဘယ်လိုမျိုးဖြေရှင်းပေးနိုင်မလဲဆိုတာတကူကတော့အဖြေတကူကတော့အချိန်တော့စောင့်ယူရမှာပေါ့နော်ဒီနေ့ဆိုလို့ရှိရင်ပွဲထဲမှာလာတဲ့သူတွေကိုမေးတယ်ဒါတွေကတကယ်ဖြစ်နိုင်လားလို့မေးတဲ့အချိန်မှာအကုန်လုံးလက်ထောင်တယ်ဒါကြောင့်မလို့ထိုင်းလူမျိုးတွေလည်းမြန်မာလူမျိုးတွေဒီလိုမျိုးခံစားနေရတယ်ဆိုတာကိုသူတို့သိသွားတာနဲ့တော်တော်လေးကိုအဆင်ပြေပြီပေါ့နော်ဟိုဘယ်လိုပြောမလဲကျွန်တော်တို့မြန်မာတွေကထပ်ပြီးတော့ဖိနှိပ်ခံမှုမရှိတော့ဘူးပေါ့နော်ပို့ပြီးနဲ့ကောင်းလာမယ်အခွင့်အရေးတွေလာမယ်လို့ထင်ပါတယ်ဟုတ်
ဒီပွဲကိုအလုသမားရေးရာတက်ဆိုင်ရာတာဝန်ခံတွေအပြင်အလုရှင်တွေရွှေပြောင်းအလုသမားတွေနဲ့ထိုင်းနိုင်ငံမှာနေထိုင်ကြတဲ့စိတ်ဝင်စားသူမြန်မာပြည်သားတွေလည်းတက်ရောက်ကြည့်ရှုခဲ့ကြတာပါ
အဲ့ဒါဒီနေ့ကြားဆက်မှာဆိုလို့ရှိရင်တော့တချို့နေရာတွေကကြာတော့ဘယ်လိုပြောမလဲဆိုတော့ဒီလာတဲ့ audience ပေါ့နော်ကျွန်တော်လာကြည့်တဲ့ပရိသတ်တွေအနေနဲ့အတွေ့အပိုင်းဖိုင်ရကိုဘယ်လိုပြောင်းလဲလို့ရမလဲဆိုတဲ့ဟာလေးထည့်ထားတာမြင်နေဗျာကျွန်တော်အနေနဲ့ဒီမှာတချို့ကဆိုဖြစ်နိုင်တဲ့ဟာတွေကိုထည့်ထားရှင်အဲ့တော့ကျွန်တော်တို့ဘယ်လိုပြောင်းလဲပြီးလို့ရမလဲပြောလို့ရှိရင်တချို့ကအရာတွေကဆိုလို့ရှိရင်ဗျာဒီကအလုံးစမတယောက်အနေနဲ့ဟိုဘယ်လိုပြောမလဲဆိုတော့သူမပြောင်းလဲနိုင်လို့ရှိရင်ကိုယ့်ဘက်ကပြောင်းလဲရမယ်ဆိုတဲ့အရာတွေပေါ့နော်တချို့ကကြာလို့ရှိရင်ကျွန်တော်ကအဓိက community ပေါ့ဒီအိုင်းဝိုင်းတစ်ခုလုံးမှာဘယ်ဟာပဲကတော့ပြောင်းလဲရမယ်ဆိုတဲ့ဟာလေးတွေအဲ့ဒါတခုကျွန်တော်မြင်နေပေါ့နော
်အဲဒီဘွဲကပြောရမယ်ဆိုလို့ရှိရင်ဒါကပထမဦးဆုံးကိုလည်းပြောလို့ရတယ်ပေါ့နော်ဒီပြဇက်ကဆိုလို့ရှိရင်ထိုင်းနဲ့မြန်မာနဲ့တွဲပြီးတော့လှုပ်တာပေါ့နော်တရုတ်ဆောင်တာပေါ့နော်ဆိုတော့ဟိုထိုင်းမြန်မာတွေရဲ့ပေါ့နော်ရွှေပြောင်းလို့သမားတွေရဲ့အကြောင်းတွေကိုလည်းပြောသွားတာလည်းအများကြီးပါတယ်ဒါလေးကစိတ်ဝင်စားစရာအရမ်းကောင်းတယ်နောက်ပြီးတော့ဒီမှာဖြည့်ရှင်းလို့ရတဲ့နီလန်းတွေရှိတယ်ဆိုလို့ရှိရင်လည်းဒီနီလန်းတွေကိုသုံးလို့ရတာပေါ့နော်အပြိတ္တကလည်းလာပြီးတော့တရုတ်ဆောင်လို့ရတာဆိုတော့လေဒါကြောင့်မို့အရင်နဲ့မှစိုက်လို့ပါရှင်
အခုလောက်တင်ဆက်မှုကပြဆက်တရုတ်ဆောင်ကပြရုံတသက်မဟုတ်ပဲလာရောက်ကြည့်ရှုသူပြည်သက်တွေနဲ့ပါမြမအလုသမားတွေကြုံတွေ့နေရတဲ့ဒီလိုအခက်အခဲတွေကိုဘယ်လိုအကောင်းဆုံးဖြေအောင်လှုပ်ဆောင်ဖြေရှင်းကြမလဲဆိုရဲအပြန်လှန်ဆွေးနွေးမှုတွေကိုလည်းဥဆောင်သူတွေကပြုလုပ်ပေးခဲ့တာပါဒီအစီအစဉ်ကိုနိုဝင်ဘာလ17ရက်နေ့နဲ့12ရက်နေ့တွေမှာတင်ဆက်ခဲ့ကြတာလည်းဖြစ်ပါတယ်ရှင်ကျမညညလွယ်ပါ
VIEW အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VIEW မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
်တော်တာရှင်အခုနားဆင်နေကြရတာကတော့ VIEW မြန်မာပိုင်းစီစဉ်ရဲ့အင်ကန်နေမနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လက်တင်ပြပါမယ်ရှင်နိုဝင်ဘာလ17ရက်နေ့ကနေ18ရက်နေ့အထိကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမှာကျင်းပမယ့် APEC လို့အတူကောက်ခေါ်တဲ့အာရှပစိဖိတ်စီးပွားရေးကော်ပိုရေးရှင်းထိပ်သီးအစည်းအဝေးကိုတက်ရောက်မဲ့ကမ္ဘာတစ်ဝန်းကနိုင်ငံခေါင်းဆောင်တွေရောက်လာကြပါပြီ။ဒီအချိန်မှာဆန္ဒထုတ်ဖော်ကြတဲ့သူတွေလည်းရောက်နေပြီးဒီထဲမှာမြန်မာတွေလည်းပါဝင်ပါတယ်။ဆန္ဒပြရတဲ့အကြောင်းရင်း APEC အစည်းအဝေးအကြောင်းကိုမိတ်အသက်စင်ကတင်ဆက်ပေးထားတာပါပါတယ်ရှင်။
အဖွဲ့ဝ ွင့်22နိုင်ငံပါဝင်တဲ့ Asia Pacific CYA Corporation APEC အစည်းအဝေးဘက်ကိုတက်ဖို့အတွက်ကမ္ဘာနိုင်ငံခေါင်းဆောင်တွေက California ပြည်နယ် San Francisco မြို့ကိုရောက်နေပြီဖြစ်ပါတယ်ဒီမှာဒီမြန်မာစစ်ကောင်စီကိုလက်နက်ထောက်ပံ့ပေးနေတဲ့ APEC အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့တရုတ်၊အိန္ဒိယ၊ထိုင်းနဲ့စင်ကာပူအပါအဝင်တခြားနိုင်ငံတွေကိုဒီမြန်မာစစ်ကောင်စီကိုလက်နက်ရောင်းတာတွေကိုရပ်တန့်ဖို့တောင်းဆိုဖို့အတွက်မြန်မာဆန္ဒပြသူတွေလည်းရောက်နေကြပြီဖြစ်ပါတယ်။နိုဝင်ဘာလ23ရက်နေ့တုန်းကဆန္ဒပြခဲ့ကြတဲ့မြန်မာတွေကမြန်မာစစ်ကောင်စီကိုလက်နက်တွေရောင်းချတာတွေကိုတားမြစ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။
ဒီနေ့ကျွန်တော်တို့စုစည်းရတဲ့ရည်ရွယ်ချက်ကတော့အဓိကကတော့ဒီ APEC leader တွေဖြစ်တဲ့ဒီအထူးသဖြင့်ကျွန်တော်တို့တရုတ်စင်ကာပူထိုင်းလန်ဒီအိန္ဒိယသူတို့တွေကကျွန်တော်ဗမာပြည်ကိုလက်နက်တွေရောင်းချနေတာဖြစ်ပါတယ်အရောင်းချဆုံးနိုင်ငံကတော့ကျွန်တော်တို့ရုရှားဖြစ်ပါတယ်ဒုတိယချိုင်းနာတတိယစင်ကာပူဖြစ်တယ်ပြီးရင်ထိုင်းလန်ဖြစ်တယ်ပြီးရင်အိန္ဒိယဖြစ်တယ်သူတို့တွေကဒီလိုရောင်းချနေတဲ့လက်နက်တွေနဲ့အဲ့လက်နက်တွေနဲ့စစ်ကောင်စီကဘုံးနေကျဲနေတာပမာပြည်မှာဘုံးနေကျဲနေဆိုလူပေါင်း၄တောင်ကျော်စေခဲ့ပြီးပြီးရွာတွေ8000ကျော်သူတို့မီးရှို့ခဲ့ပြီးပြီအဲ့အတွက်ကြောင့်လူတွေကတည်နေတဲ့ဖန်ခံရတာတောင်းနဲ့ချီပြီးအဖန်ခံရတယ်အဲ့အတွက်ကြောင့်လက်နက်တွေရောင်းနေခြင်းဟာပြည်သူလူထုကိုတတ်နေခြင်းဖြစ်တယ်ဒီအတွက်ကြောင့်အဲ့ဒီအခုဒီမှာလာရှိတဲ့ခေါင်းဆောင်လာရောက်တဲ့ခေါင်းဆောင်တွေကသူတို့ရဲ့လက်နက်ရောင်းတာတွေကိုရပ်ဖို့စစ်ကောင်စီနဲ့အဆက်အသွယ်တွေဖြတ်ဖို့ပြည်သူလူထုဘက်ကရပ်တည်ဖို့အတွက်ကိုသူတို့ကျွန်တော်တို့ကရှင်းလင်းတဲ့ message ပေးတာဖြစ်ပါလား
ပြပြလာတဲ့ကမ္ဘာပြည်ပခါရီချာမှာမြမအရေးကိုလည်းမမေ့သွားဖို့မြမအတိုင်းဝိုင်းနဲ့အတူဆန္ဒထုတ်ဖော်တာဖြစ်တဲ့အကြောင်းဆန္ဒပြတဲ့အကြောင်းသူတယောက်ကပြောပါလေ
မြမနိုင်ငံရဲ့အဲ့လိုမျိုး attention ကလည်းအခုကလူတွေတော်တော်များများသိပြီးတော့မြမနိုင်ငံဆိုဘယ်ဟာမှမသိကြဘူးပေါ့နော်ဒီမှာအဲအကြောင်းလို့မြမတို့ကမြမနိုင်ငံရဲ့ issue တွေကိုထုတ်ပြဖို့အတွက်မြမ community နဲ့မြမပြီးတော့ចောင်းသားတွေနဲ့ပေါင်းပြီးတော့ဒီပွဲကိုလာဖြစ်တာပေါ့နော်ဟုတ်
မြန်မာနိုင်ငံမှာစစ်ကောင်စီတပ်တွေကအပြစ်မဲ့အရသားတွေကိုပါမရှောင်တိုက်ခိုက်နေရတွေကိုတားဆီးနိုင်ဖို့ American ပြည်အစိုးရအနေနဲ့လည်း Burma Act ဥပဒေမှာပါတဲ့အချက်တွေအတိုင်းအမြန်ဆုံးအကောင့်တွေပေါ်ပြီးတော့ဆောင်ရွက်ဖို့ကိုလည်းတောင်းဆိုခဲ့ကြပါသေးတယ်။နောက်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးသွားဖို့ကိုလည်းမြန်မာရေးဆန္ဒပြသူတွေကတောင်းဆိုခဲ့ကြတာပါ။မြန်မာရေးသားမကတရုတ်၊ရုရှား၊ယူကရိန်းအရှိလေပိုင်းအရေးတဘာဝပတ်ဝန်းကျင်အရေးအလုံးခွင့်အခြေအနေတိုးတက်ကောင်းမွန်ရေးနဲ့ပတ်သက်ပြီးတော့လည်းလူမှုအသင်းအဖွဲ့ပေါင်းအခု100ကျော်ကဆန္ဒပြခဲ့ကြတာပါ။နိုဝင်ဘာလ12ရက်နေ့တုန်းကချီတက်ဆန္ဒပြပွဲတွေမှာတော့ဂါဇာဒေသကပြည်သူတွေအတွက်အပြစ်ခံရပ်ပေးဖို့ပါလက်စတိုင်းထောက်ခံသူကျောင်းသူတယောက်ကတောင်းဆိုခဲ့ပါသေးတယ်
။ My message is to Joe Biden to call for a ceasefire now
အခုချက်ချင်းလူမျိုးတုံးတပ်ဖြတ်မှုကိုရပ်ပြီးအပြစ်ခတ်ရဆဲမှုလုပ်ဖို့ဂျိုးဘိုင်ဒန်ကိုတောင်းဆိုချင်ပါတယ်လူသားမဆန်တဲ့လုပ်ရဖြစ်ပြီးတော့တရားမျှတမှုကင်းမဲ့ပါတယ်ဒီနေ့လာရောက်ရတဲ့အကြောင်းရင်းကလည်းဂါဇာဒေသကကျမတို့ရဲ့ပြည်သူတွေကိုကူညီဖို့ဆန္ဒထုတ်ဖို့တောင်းဆိုဖို့ဖြစ်ပါတယ်
ဒီနေ့အစည်းအဝေးပွဲကိုရုရှားသမ္မတဗလာဒီမီယာပူတင်ကတော့တက်ရောက်မှာမဟုတ်ပါဘူး။ APEC ညီလာခံရဲ့ဘေးဘက်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ကနိုဝင်ဘာလ15ရက်နေ့ကျရင်တွေ့ဆုံမယ်ဆိုပြီးတော့အိမ်ပြည်တော်ကပြီးခဲ့တဲ့ရက်ပိုင်းတုန်းကသတင်းထုတ်ပြန်ထားပါလေ။ဒါကအမေရိကန်နဲ့တရုတ်သမ္မတနှစ်ယောက်ဒီနှစ်အတွင်းမှာပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံကြမှာလည်းဖြစ်ပါလေ။အားလုံးအတွက်ကြင်ကြံခံနိုင်မှုရေရှည်တိဆောက်နိုင်တဲ့အနာဂတ်ဖန်တီးရေးဆိုတဲ့ခေါင်းစဉ်ကိုအရှေ့အမေရိကန်ပြည်အောင်စုကရွေးချယ်ထားတာဖြစ်ပြီးတော့အမေရိကန်လုံသားတွေနဲ့စီးပွားရေးလုပ်ငန်းတွေအတွက်အကျိုးရှိစေမယ့်လွတ်လပ်ပြတာတဲ့စီးပွားရေးမူဝါဒတွန်းမြင့်ပြီးတော့ချမှတ်နိုင်ရေးရှေ့ရှုပြီးတော့ရည်ရွယ်ထားတာဖြစ်ပါလေ APEC အဖွဲ့ဝင်22နိုင်ငံကတော့အမေရိကန်၊ကနေဒါ၊နယူးဇီလန်၊ဩစတြေးလျ၊မက္ကဆီကို၊ရုရှား၊တရုတ်၊ဟောင်ကောင်၊ထိုင်ဝမ်၊စင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်ထိုင်း၊ဗီယက်နမ်၊ဂျပန်၊တောင်ကိုရီးယား၊ဘရူနိုင်း၊ပါပွာနယူးဂီနီ၊ချီလီနဲ့ပြည်တွင်းနိုင်ငံတွေဖြစ်ကြပါတယ်ရှင
်။သောတာရှင်များရှင်။ဘရာဇီးလ်နိုင်ငံရဲ့အမေဇုန်တစ်တောကြီးတရှိယာပြည်နယ်တွင်သတင်းရယူရေးသားဖို့ကတော့မလွယ်လှပါဘူး။2022ခုနှစ်အတွင်းဗြိတိန်သတင်းသမားတဦးအသက်ခံရမှုဟာဆိုရင်ဒေတာတွင်းကသဘာဝပတ်ဝန်းကျင်ချိုးဖောက်မှုအခြေအနေတွေကိုဖော်ထုတ်သတင်းရယူရေးတဲ့သတင်းထောက်တွေအတွက်ဘလောက်အန္တရာယ်ရှိတယ်ဆိုတာကိုဖော်ပြနေတာဖြစ်ပါတယ်။ VOA သတင်းထောက် Christian Cassido Smith ရဲ့သတင်းဆောင်ပါကိုဆက်ပြီးတော့နားဆင်ကြပါရှင်။
ကမ္ဘာအကြီးဆုံးမိုးသစ်တော်အမေဇုန်ဟာဆိုရင်ဇီဝမျိုးစုံမျိုးကွဲကျော်ဝမှုနဲ့ကျော်ကြပါလိမ့်။ဒါပေမဲ့တရားမဝင်တတ်တူတူဖော်မှုငါဖတ်မှုတိခိုထုတ်တာတွေဟာဆိုရင်တစ်တော့ရဲ့အနာဂတ်ကိုချင်းချောင်နေတာပါ။ ဒီလိုရတွေကြောင့် Amazon မိုးတက်တော်ကြီးနဲ့တက်တော်ကြီးကိုမိခိုးညှိထိုင်ကြတဲ့လူမှုအတိုင်းဝိုင်းတွေအပေါ်ထိခိုက်တက်ရောက်မှုတွေကိုသတင်းရသဖို့ကမ္ဘာတစ်လွှားကသတင်းတောက်တွေဘရာဇီးကိုသွားကြပါလေ။ဒါပေမဲ့ဒီဒေသကနေသတင်းပေးပို့ရေးမှာအထူးစိန်ခေါ်ချက်တွေရှိတယ်လို့နေစီမထသတင်းထောင်များအဖွဲ့ RSF ကအာတာရူမီယိုကပြောပါလေ
။
ဒီဒေသတွေမှာသတင်းအလုပ်တွေလုပ်ရတာဟာကုန်ကျစရိတ်ကြီးမြင့်တယ်လို့သွားလာရေးကလည်းခက်ခဲရှိပါတယ်။ဒါကြောင့်သတင်းရယူဖို့ကုန်ကျစရိတ်ကြီးမြင့်တယ်လို့ပဲဒေတာတွေကနည်းမြေအသီးသီးမှဖြစ်နေကြတဲ့ဒေတာဆိုင်ရာပြိပခလေးတွေကိုလည်းနားလည်ဖို့ခက်ခဲပါတယ
်ဒီပြိပခတွေဟာဆိုရင်သက်ဆိုင်ရာနည်းမြေကလူမှုအတိုင်းအဝန်းကိုသာတက်ရောက်တဲ့ပြဿနာလေးတွေကနေအမျိုးသားအကျိုးစီးပွားထိတက်ရောက်နိုင်တဲ့ပြဿနာကြီးတွေကြီးရှိတယ်လို့ရိုမီယိုကပြောပါတယ
် questions socio-ambientales
လူမှုဝန်ကျင်သဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေမြေယာဆိုင်ရာပြဿနာတွေလူအခွင့်အရေးချိုးဖောက်မှုဆိုင်ရာပြဿနာတွေအာဂရိလိုက်စားမှုဆိုင်ရာပြဿနာတွေအားဆိုရင်အဓိကဒေသဆိုင်ရာအတိုင်းအတာနဲ့နိုင်ငံတော်ဖြစ်နေတာပ
ါနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာရှုပ်ထွေးမှုတွေကိုနားလည်ဖို့နဲ့တင်းမာမှုဖြစ်စေတဲ့အကြောင်းရင်းတွေကိုသိဖို့ကအဓိကကြပါတယ်ဒါရီကိုလိုက်နာလှုပ်ဆောင်မှုပြက်ကွက်ရင်တော့သတင်းတောက်တွေအနေနဲ့ချင်းချောက်ခံရတာရမ်းပြုခံရတာနဲ့တရားစွဲဆိုခံရတာတွေဖြစ်လာနိုင်ပါတယ်ဘရာဇီးနိုင်ငံရဲ့အမေဇွန်ပြည်နယ်တွင်းမှာ2022ခုနှစ်ဇွန်လကနေ2023ခုနှစ်ဇွန်လအထိသတင်းလွတ်လပ်ခွင့်ချိုးဖောက်ခံရမှု66ခုကို RSF ကမှတ်တမ်းပြုစုထားပါတယ်။2022ခုနှစ်အတွင်းသတင်းတောက်ဒွန်ဖီလစ်ပ်စ်နဲ့တိုင်းရင်းမြို့နယ်လူမျိုးကျွမ်းကျင်သူဘရူနိုပါရီရာတို့တပ်ဖြတ်ခံရမှုကြောင့်သတင်းမီဒီယာပေါ်ချင်းချောက်မှုကိုကမ္ဘာကအယုံစိုက်လာစေပါတယ်။သူတို့အကြောင်းကိုအဓိကထားတဲ့မှတ်တမ်းရုပ်ရှင် Reports of a War Correspondent in the Amazon ကိုသတင်းတောက်အာနာအာရနာကပူရဲဒါရိုက်တာလုပ်ခဲ့ပါတယ်
4 com equipes documentar
ကျလို့တလို့66ဖွဲ့အခိုက်တန့်ကိုရိုက်ကူးဖို့အတွက်ရိုက်ကူးရေးအဖွဲ့နဲ့အတူကျမတို့သွားခဲ့ကြပြီးတော့ကျမတို့အန်ဒီရဲထဲမှာခြားရောက်နေပြီးအသက်အန်ဒီရဲရှိနေပြီဆိုတာကိုသိလိုက်ပါတယ
် Reporter Brazil အဖွဲ့ရဲ့စီမံကိန်းညှိနှိုင်းရေးမှူးအာရနာဟာဆိုရင် Amazon မှာ6နှစ်ကျော်ကြာသတင်းလုပ်ငန်းတွေလုပ်ကိုင်နေသူပါဒေတာရင်းမှာလုပ်လို့ရတဲ့စွစားရမှုရှုပ်ထွေးမှုတွေကိုသူမကပို့ပြီးတော့သိရှိပါတယ
်
တိုင်းရင်းမျိုးနယ်စုဝင်တွေအကြောင်းပြောနိုင်ဖို့အတွက်သတင်းတစ်ပတ်လောက်အချိန်ယူရပါတယ်ဒီထက်လည်းကြာနိုင်ပါတယ်အချမ်းဖတ်မှုကလည်းပြဿနာပိုရှိလာပါတယ
်သတင်းတော်ဖိလစ်ပ်စ်တပ်ဖြတ်ခံရမှုကြောင့်ဒေတာရင်းသတင်းရယူမှုပုံစံပြောင်းသွားတယ်လို့လည်းအာရနာကပြောပါတယ
်
ကျမတို့လုံခြုံရေးကိုကြိုးလိုက်ပြီးအရင်ကလုပ်ခဲ့ကြတဲ့လုပ်ငန်းစဉ်အတော်များများကိုလည်းရှောင်ကြပါတယ်ဥပမာပြောရရင်သတင်းယူဖို့ကွင်းစင်းရောက်နေတဲ့အချိန်မှာလူတွေနဲ့စကားပြောတာမျိုးမလုပ်ကြတော့ပါဘူး
တိုင်းရင်းမျိုးနယ်စုဝင်အတိုင်းဝိုင်းတွေကကွန်ရက်တွေတိဆောက်ဖို့နဲ့အချက်အလက်တွေစူးစိရယူဖို့ဤပညာတွေအသုံးပြုလာကြပြီးသတင်းရယူဖို့လေ့ရှင်းနေတာတွေကိုဖြည့်နိုင်ဖို့ကြိုးစားလာတာကိုလည်းတွေ့ရကြောင်း RSF ကရူမီယိုကပြောပါတယ
်ဖာဇီးဂျော်န
ယ်ဒီကနေ့ဒီချိန်အမေဇွန်မှာသတင်းအလုပ်တွေလုပ်နေရတာဟာဆိုရင်ကြမ်းကြမ်းခံပြီးခံနိုင်ရည်ကိုကျင့်သုံးရပါတယ်ဒါဟာအနာဂတ်အတွက်အဓိကကြတဲ့အချက်ဖြစ်ပါတယ
် Amazon တစ်တော်ကြီးရဲ့ဂေဟစနစ်ပျက်စီးမှုတွေကိုသိပ္ပံပညာရှင်တွေကသတိပေးနေကြတာနဲ့အတူပဲတဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းတောက်တွေရဲ့ဆောင်ရွက်ချက်တွေကဆက်ပြီးအရေးကြီးနေဦးမှာဖြစ်တယ်လို့လဲရူမီယိုကပြောပါတယ်ရှင
်မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာငူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်ပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါရှင်။ View American တိုင်ရင်2023ခုနှစ်နိုဝင်ဘာလ14ရက်အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးနဲ့လူမှုရှုခင်းသတင်းဖတ်ရှင်ခဏတွေကိုမကြခင်မှာနားဆင်ရပါမယ်ရှင်။အခုရင်ဆုံးတော့လူငယ်နဲ့ Social Media အသုံးပြုမှုအကြောင်းဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်ပါမယ်။မြန်မာနိုင်ငံမှာလူငယ်တွေ Facebook နဲ့ Instagram လို Social Media လူမှုကွန်ရက်တွေကိုအလွန်အကျွံအသုံးပြုလာတဲ့အပေါ်စိတ်ချမ်းမာရေးထိခိုက်နိုင်ခြင်းမိဘအုပ်ထိန်းသူတွေကိုအသိပညာပေးမှုနဲ့လူငယ်တွေ Social Media ကိုဘလို့အကျိုးရှိရှိအသုံးပြုသင့်တယ်လဲဆိုတာကိုရန်ကုန်အဝေးတင်တက္ကသိုလ်စိတ်ပညာဌာနအငိမ့်စာတွဲဖက်ပါမောက်ခဒေါ်သက်ထားဝင်းကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်မင်္ဂလာပါဒေါ်သက်ထားဝင်းရှင်
ဒီကလာပါရှင်
ဟုတ်ကဲ့ပါရှင်ပြီးခဲ့တဲ့အပတ်တုန်းကဒီ American မှာပေါ့နော် Social Media လူငယ်တွေကဆွဆွလန်းလန်းသုံးဆွဲတဲ့အတွက်သူတို့စိတ်ကျန်းမာရေးကိုထိခိုက်တယ်ဆိုရယ်ဆွဆွဲခြင်းနဲ့ဒီပြည်နယ်အစိုးရပေါင်းပေါ့နော်ပြည်နယ်30 40ကျော်လောက်ကအစိုးရတွေက Facebook နဲ့ Instagram တွေရဲ့ဒီ Company Matter ကိုတရားဆက်ဆုခဲ့ပါတယ်ဒါနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာလည်းအခုခေတ်မှာလူငယ်တွေကဒီလို social media တွေအထူးသဖြင့်ပေါ့ Facebook, Instagram နောက်ပြီးတော့ TikTok ကိုလည်းသုံးဆွဲတာတွေ့ရပါတယ်။ဒါတွေဆွဆွလန်းလန်းအသုံးပြုတဲ့အတွက်လူငယ်တွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးဘလို့ထိခိုက်နိုင်ပါလဲရှင့
်။ဟုတ်ကဲ့ပါ။ထိခိုက်ပါတယ်ရှင့်။စိတ်ပိုင်းဆိုင်ရာရေမဟုတ်ဘူး။လူပိုင်းဆိုင်ရာထိခိုက်တယ်ပေါ့နော်။ပထမဦးဆုံး။ဒါပဲဆွဆွလန်းလန်းလုပ်နေတဲ့ဆိုတဲ့အခါမှာစိတ်ဆာမှုရှိဘူး။အစားမမှန်ဘူး။အိတ်မမှန်ဘူး။အိတ်မှာကမောက်ကမဖြစ်နေ။အဲ့ဒီအခါကျတော့သူ့ရဲ့လူပိုင်းဆိုင်ရာထိခိုက်မှုတွေရှိပါတယ်။နောက်တစ်ခါသက်ဆိုင်ရေးပိုင်းဆိုင်ရာစုံစမ်းမှလည်းထိခိုက်ပါတယ်။သူကဒါကိုသက်ဆိုင်နဲ့လူပြည့်ဆိုကြောင့်ဖြစ်စုဖြစ်စော်တော့ကြောင်းနဲ့ကြောင်းနဲ့ကြောက်စုဆက်သွင်းမှုတွေနည်းတယ်။နောက်တစ်ခုကတော့ဗာလဲဆိုတော့ဟိုဒီခုလူတော်မတိုးခြင်းပေါ့သူ့ခန်းထဲမှာပဲသူ့ကိုယ်ဆိုလဲဒါကိုဆွဲလန်းနေလို့ဆက်ကြောက်ဒါဝဲလုံနေတဲ့အခါမှာလူမှုရေးနဲ့ပတ်သက်လို့လည်းသူကဟိုထိခိုက်တာတွေရှိပါတယ်။နောက်တစ်ခါacademic ပေါ့နော်ပညာရေးနဲ့တိကျတာပညာရေးပိုင်းဆိုင်ရာမှာဘာကြောင့်လဲဆိုတော့ social media မှာဒီပညာရေးနဲ့ပတ်သက်တာကိုတကယ်ဝင်မလို့ပဲသူစွန့်စမ်းနေတဲ့အခါမှာသူသင်ကြားမှုတွေနဲ့ပတ်သက်နေတယ်ဘာသာရေးဆိုင်ရာသင်ကြားမှုတွေနဲ့ပတ်သက်ရင်ဒါယူသူစိတ်ဝင်စားမှုအာရုံမစိုက်နိုင်တော့ academic မှာလည်းကြာသင်ပါမယ်သူတို့ကရောစိတ်ပိုင်းဆိုင်ရာတိကျမှုတွေရှိပါတယ်ဘယ်လိုတိကျမှုတွေရှိလဲဆိုတော့စိတ်စွဲလမ်းနေတဲ့ဒီကဒီobsessive compulsive လို့ခေါ်တဲ့စိတ်ဆဲမလို့ရမနေတဲ့ disorder ပေါ့နော်စိတ်ပိုင်းဆိုင်ရာအောက်ပြန်မှုတွေရှိပါလေနောက်တစ်ခုက anxiety disorder နောက်စိတ်ပိုင်းဆိုရင်ပူပန်မှုပေါ့ရှိပါလေဘာကြောင့်လဲဒီသူရှိခဲ့တဲ့ social media မှာသူ့ကိုပေးတဲ့ message တွေကသူရလိုက်တဲ့ဟာကြီးကဆိုရင်ပူပန်မှုတွေနဲ့ပတ်သက်နေပတ်သက်နေလို့နောက်ကအချင်းချင်းပေါ့ဟို cyber bullying လို့ခေါ်မှုသူတို့အလုပ်ဆောင်ရတာမျိုးမျိုးရှိနိုင်တယ်နောက်ကအချင်းချင်းပြေးလိုက်တဲ့ message ကသူ့အတွက်ဒါထိခိုက်မှုတွေသူစိုးရိမ်ပူပန်ကြရင်ဖြစ်လာတာမျိုးတွေလည်းဖြစ်ရတယ်ကစိုးရိမ်ပူပန်မှုနဲ့ပတ်သက်တဲ့ disorder တွေရှိနေမှာအခုကျရင်ဒါဖြစ်လာရဲဆိုတော့ဆရာဦးဆဲကြာဦးပဲစွန့်စွန့်လန်းလန်းသုံးသွင်းနေတဲ့အခါကျတော့ဘယ်လိုဖြစ်လာလဲဆိုတော့သူကဆရာဦးဆဲဖြစ်လာတယ်ပြီးတော့သူကအများနဲ့ဖြည်းဖြည်းစက်စက်မှုတွေဖြစ်ရကြတော့ depression ရဲ့ရပါတယ် depression ရတယ်အခုကျတော့ suicide လုပ်ခြင်းရဲ့ပြင်မျိုးတွေဆောင်မှာဖြစ်လာတာမျိုးတွေ
ဒီလိုလူငယ်တွေပေါ့ social media ကိုအကျိုးရှိရှိအန်တီရဲ့ကင်ကင်သုံးတတ်ဖို့အတွက်ဘလို့ချက်တွေကိုသတိထားသင့်ပါလေ
ဟုတ်ကဲ့ပါ social media မှာလည်းကောင်းတဲ့ချက်တွေအများကြီးရှိပါတယ်။နောက်ကောင်းတဲ့ချက်တွေအများကြီးရှိပါတယ်။အခုဒီနေရာရဲ့ခိုင်းသူအဖြစ်ကြောင်သူတရင်ချက်တွေယူလို့ရတယ်သိတဲ့အကြောင်းအရာကိုမျိုးလို့ရတယ်တကယ်ကိုသူနဲ့เนาะသူဆက်သွယ်ခြင်းရဲ့နေရာမျိုးစကားလုံးကိုသူဆက်သွယ်လို့ရတယ်ဒါရီယာအမေတန်ကောင်းတဲ့အချက်ပါ။ဒါနဲ့ပတ်သက်လို့ဟိုကပညာဘိုင်းပညာဘိုင်းဆိုင်ရာပညာရှိရှိပေါ့နော်။သုံးသိနေသူသူ့ရဲ့အကျိုးရှိပါလိမ့်မယ်။ဒါနဲ့ပတ်သက်ရင်သူအကျိုးရှိအောင်ဘယ်လိုသုံးမလဲဆိုတော့ကျွန်တော်တို့အနေနဲ့ကလေးကိုအချိန်ကန့်တ်ပြီးတော့အချိန်ကန့်တ်ပြီးတော့သုံးသိပါစေ။နောက်တစ်ချက်ကစမ်းမာရေးမဖြစ်ကြအောင်သူဒီအချိန်ကန့်တ်ပြီးလုပ်မယ်ပြီးတော့သူ့ရဲ့ဒီသုံးသိနေတဲ့အချိန်ကနေပြီးတော့စိတ်လုံးသာပဲသုံးနေတာမဟုတ်ဘဲနဲ့သူ့အတွက်လှုပ်ရှားမှုတွေအိတ်စိတ်တွေမရှိကြအောင်စားစိတ်တွေမရှိကြအောင်လှုပ်ရှားမှုတွေမရှိကြအောင်စမ်းမာရည်ရည်ရွယ်စွာသုံးသပ်မှုတွေပါပဲအခုတစ်ခုတော့မိဘကြီးကလေးနဲ့ တယ်လို့ကြည့်ရပါမယ်။ကလေးရဲ့ကလေးကိုဓာရီကြည့်နေတယ်။ဒါအကြောင်းအရာကိုကြည့်နေတယ်။ကလေးနဲ့ပုံကြီးကြီးကြီးနဲ့ဆိုကလေးနဲ့သူနဲ့ပြောဆိုဆက်သွယ်နေတယ်ရပါတယ်။အဲ့ဒီခါမှာမိဘကြီးကကလေးကိုအစဉ်အပြေးနဲ့တောင်းရဲ့မတောင်းဘူးအစားကလေးကမျိုးကြီးကြီးကြည့်နေတယ်ဆိုတာအစားမိဘကြီးကကြည့်လို့လိုပါတယ်။ဒါတစ်ခုကတော့ဒါလေးဆိုတော့တငယ်ချင်းနေနဲ့သူနဲ့တတူရဲ့တငယ်ချင်းနေနဲ့ဒီအဲ့ဒီရှင်းဆိုင်ပေါ့နော်။ဒီလိုတကယ်ကြီးအရင်သွားပို့တာတကယ်ကြီးယူတဲ့ဖြည့်စုံမှုအရင်ပြီးဖို့လိုပါတယ်။ဒီ social media ရဲ့မှာပဲရှိတဲ့တကယ်ကြီးတွေနဲ့ပြောဆိုဆက်သွယ်ကြမဟုတ်ပဲနဲ့တကယ်အချိန်မှာရှိတဲ့တကယ်ကြီးတွေနဲ့ဆက်သွယ်ဖို့အတွက်လည်းမိသားစုတွေနဲ့အရင်ပြီးဖို့လိုတာလေ။သူတို့ကိုယ်တိုင်နဲ့တကယ်ကြီးတွေနဲ့ဒီ face to face လိုပါတယ်
။ဒါနဲ့ပတ်သက်ပြီးတော့ကလေးတွေနဲ့မိဘတွေကိုရောပညာပေးတာရှိပါလားဒီ social media ကို baking game နဲ့အကျိုးရှိရှိနဲ့အသုံးပြုတတ်ဖို့အတွက်ကိုကျောင်းဒီလိုပညာပေးတဲ့နေရာမှာကျောင်းနဲ့ပတ်ဝန်းကျင်အတိုင်းဝိုင်းနေရာဘယ်လိုအခန်းကဏ္ဍကနေပါဝင်နေပါလဲ
ကျောင်းနဲ့ဒီပတ်ဝန်းကျင်အခန်းကဏ္ဍမှာဆိုဒီပတ်ဝန်းကျင်မှာတော့ဘယ်လောက်မရှိပေါ့နော် awareness ရဖို့တော့တတ်တတ်ဒီပညာပေးတာမရှိဘူးကျောင်းရဲ့အနေနဲ့တော့သူတို့parents ကြီးကတော့မိဘတရားနဲ့တွေ့ဆုံရဲ့နော်အဲ့လိုမျိုး open house ပေါ့နော်ကလေးတွေနဲ့မိဘတွေနဲ့တွေ့ဆုံရတဲ့အချိန်ဒီမှာတော့ကလေးတွေကြီးဒီလိုမျိုး social media နဲ့ပတ်သက်လို့သူကနည်းနည်းသုံးနာများနေရဲ့သူ့ရဲ့ behavior လေးကနည်းနည်း normal မဟုတ်ဘူးဆိုတာမျိုးသိခဲ့ရင်လည်းမိဘတွေနဲ့ကျွန်တော်တို့တွေ့နေပါတယ်နောက်တစ်ခါတက်ကြည့်ရဲ့ပေါ့နော်တက်မိဘတွေဒီ social media တွေနဲ့သိရတယ်များတာတွေတွေ့လန်းတာတွေမကောင်းဘူးဆိုတာကိုလည်းဒီပါရီကျွန်တော်ကပညာပေးတဲ့အတိုင်းကံများကြီးအများကြီးရှိပါတယ်အဲ့ဒါတော့ကျွန်တော်တို့ဒီဒီပါရီနဲ့ဆရာသမားကြီးနဲ့ကြောင်းနဲ့ပေါ့နော်၃လတိကျအနည်းဆုံး၅လတိကျကျွန်တော်တို့ပြည့်စုံပါတယ်ပြည့်စုံတဲ့အမှန်လူအဲ့ရင်လူအဲ့တော့ဒီပါရီကိုအသိပေးတာမျိုးကြီးရှိပါတယ်
ဒီလို social media ကိုအလွန်ကျွံအသုံးပြုရပေါ့ဆက်ဆက်လန်းလန်းအသုံးပြုတဲ့ကလေးတွေဒီစိတ်ကျမ်းမာရေးနဲ့ပတ်သက်ပြီးတော့မိဘတွေနောက်တစ်ခါကလေးပြည့်စုံဆောင်ရှောက်တဲ့သူတွေပညာပေးတဲ့သူတွေပို့ပြီးတော့နားလေဖို့သူတို့အကြံဉာဏ်ပြီးတော့ဆွေးနွေးနိုင်ဖို့အတွက်အရင်းမြစ်တွေအဖွဲစည်းတွေရောရှိပါသလား
တကယ်ကြီးမှာမရှိပါဘူးဆိုအဲ့လိုအရင်းမြစ်အဖွဲစည်းတွေနဲ့စီးပီးတက်တက်နေပြီဘယ်လိုရှိလာလဲဆိုတော့ကလေးကြီးကဒီလိုမျိုးနည်းနည်းပေါ့နော်သူရဲ့ဒီသူတို့အိမ်မပြောရင်ယောဂါလေးသူတို့ဒီပြည့်စင်ရတာလေးသူရဲ့ဒီဒီအရာနည်းနည်းလေးနော်ဒီပြန်ဖြစ်လာရေးဆိုတာကိုသူတို့ကိုယ်တိုင်သိနေတော့လားသူတို့ရဲ့မိဘတွေသူတို့ရဲ့ကျင်းနေတဲ့ဆရာသိနေတော့လားဆရာဆရာမတွေကသိနေတော့လားနော်သူတို့ကိုအကြံဉာဏ်ပေးပါလေသူတို့ကိုလက်တက်နေပါလေနောက်တစ်ခုကလူအဲ့ရင်လူအပ်တယ်လို့ပေါ့နော်ဟိုစစ်ကျမ်းမာရေးဆရာဝင်နဲ့ကြားဖို့လူအပ်တယ်လို့ဒီစလို့ရှင်နဲ့ကြားပါလေသူတို့ကိုယ်တိုင်ကြားတယ်နဲ့ကြားပါလေဆရာဆရာမတွေနဲ့ကျောင်းဝင်ပြီးတော့သူတို့အစ်ပေးပြီးတော့ကြားသိရင်လို့ပြောခဲ့ရင်လည်းသူတို့ငင်းနဲ့ကြားလို့ရအဲ့ဒီခါမှာဘယ်သူကဟိုဒီဒါကိုဆက်ပြောင်းလို့ဆောင်ရွက်နေဆိုတော့သူယောဂအစ်ကြီးဆရာဝန်ကြီးဒါမှမဟုတ်စိတ်ကျမ်းမာရေးဆရာဝန်ကြီးညီပြီးတော့ဒါကိုဆက်ပြောင်းလို့ညီသူ့ရဲ့စင်ကြံပေးလို့ရှိပြီးတော့သက်တမ်းညာမှာသေဝါနဲ့ဆရာဝန်ဆိုတော့သေဝါပေးပြီးတော့ဥစ္စာတန်မျိုးရှိတာ။ဒါနဲ့ဘာကြောင့်ဒီလိုဖြစ်တယ်ဆိုတာကိုတော့သူတို့သိပါလေသူတို့လည်းမသိနိုင်ဘူး။ဒါကြောင့်လေဆရာဝန်ကြီးဒီကလေးကိုဟိုသူ့ရဲ့ case ကိုပေါ့သူ့ case ကိုလိုက်ရတာမှာဆက်ကြအိမ်မပြေးနိုင်တဲ့ခါမျိုးဆောင်းဆလစီကိုခေါ်လို့ပြီးတော့ဆက်ဒီကလေးပြောက်ကိုကောင်စလင်းလုပ်ကြည့်ရဲကောင်စလင်းလုပ်ရခါမှာကလေးကဒီလိုအိမ်မပြေဘူးဒီလို depression နေရတယ်ဒီလို obsessive ဒီလိုစိတ်ကျွေးပြီးတော့မလုပ်ရမလို့တိုင်းနဲ့ obsessive compulsive disorder ဖြစ်ဖြစ်တယ်ဆိုတာဘာကြောင့်လဲဆိုတာတခြားအကြောင်းကြောင့်မဟုတ်ဘူးဆိုရင်social media ရို့ဒါသုံးတဲ့ဒီကစစ်ပြပရာမျိုးသိလာတဲ့အာမားဆိုတော့ကျမတို့ဒီဒါကြောင့်သိရဆိုဒီအတိုင်းဝဲသိသိလေးရပဲသိရတော့နော်ဒီဆရာဝန်ကြီးကသိနိုင်ရဲ့အဆောက်ဆရာကြီးကသိနိုင်ရဲ့စစ်ပြကလေးရဲ့မိဘကြီးစစ်ပြကလေးရဲ့ဆရာသမားနဲ့စစ်ပြကလေးဆိုတဲ့ကအဲ့လောက်ကိုသိဆိုတော့ဒါနဲ့ပတ်သက်လို့တစ်ဆက်အဖွဲ့အစည်းသူတို့ကိုပြညာပေးနေတဲ့အဖွဲ့အစည်းဆိုတာလည်းကျမတို့ကလောလောဆယ်ရော
ဒါဆိုရင်လူငယ်တွေဒီ social media ကိုအကျိုးရှိရှိအန်တီရဲကင်းကင်းသုံးနိုင်ဖို့အတွက်ဘလို့အကြံပေးခြင်းပါလဲရှင့
် social media မှာကောင်းကောင်းအများကြီးရှိပါတယ် ောင်းဆိုရအများကြီးရှိတဲ့အကြောင်းเนาะဘယ်လိုကောင်းဆိုရရှိလဲဆိုတော့ကဘာပေါ်မှာရှိတဲ့အကြောင်းအရာတွေကိုအဖြစ်ဖြစ်အောင်သူတို့ကြည့်နိုင်တယ်တခုအင်းရနေတဲ့တက်တောင့်တက်တာဆက်တယ်နိုင်တယ်เนาะမှန်ကန်တဲ့တည်င်းဆက်ရက်တွေလည်းရှားပြနိုင်တယ်ဒါမိမိရဲ့သဘောထားနဲ့သဘောထားချင်းရှင်ရဲ့လူတွေနဲ့လည်းဖိတ်ဆက်နိုင်တယ်ဒီကြောင့်မို့လို့ဆိုရှယ်မီဒီယာတွေကိုကျမရင်းရဲ့အမည်ပေါ့နော်ညီညွတ်အောင်သုံးဆဲလို့ရပါတယ်ဘယ်လိုသုံးဆဲကြမလဲဆိုတဲ့အခါကျတော့ဒီအချိန်ကန့်တက်ပြီးတော့ပေါ့နော်အချိန်ကိုကန့်တက်ချက်နဲ့သုံးဆဲလို့ဒီမှာပဲဒီအချိန်မှာပဲရှိမယ်အချိန်လုံးကြည့်ဆွေးပြလာအချိန်အဲအဆုံးမပြတော့ဘူးပေါ့နော်အချိန်ကန့်တက်ချက်နဲ့ကျမတို့သုံးဖို့လိုပါတယ်နောက်တစ်ခုကတော့ဒီအကျိုးရှိမယ်ဘဝသူကြရမယ်ပညာရမယ်အကြောင်းအရာတွေကိုကျမတို့ပညာရှိရှိသုံးဆဲကြပါမယ်နောက်ပုံမှန်သုံးဆန်းရတဲ့အချိန်မှာကျွန်တော်တို့ပုံမှန်အားယူမယ်အစားအိမ်မှန်မှန်စားမယ်လှူစားမှုမှန်မှန်တောင်းရမယ်အိပ်စက်မှုပုံမှန်ဖြစ်ပါလေကိုယ့်ရဲ့အိပ်စက်ခြင်းကိုမတိခိုက်စီပါနဲ့နောက်ကလူကြီးမိဘတွေရလည်းကလေးကိုစောင့်ကြည့်ပါကလေးပါရီဘယ်လောက်ကြည့်ပြောနေကြလဲဘာရီနဲ့ဆက်ဆက်ပြီးသူတို့ပြောနေကြလဲဆိုတာကိုလည်းမိဘတွေလည်းသိကြည့်ဖို့လိုပါတယ်နောက်တစ်ခုကတော့သူငယ်တွေကအဖြစ်တငယ်ချင်းအစီအမရှိတဲ့တငယ်ချင်းတွေနဲ့နောက်ဆုံးဆုံးပြပါနင်းနင်းချင်းစာပြဆုံးပြနိုင်အောင်လေအဖြစ်အလန့်တွေပြဖို့ယူပါရဲဒါဆိုလို့ရှိရင်တော့စော်စော်လေးကိုမကြည့်ကြိုက်မှုလေးညော်နေသွားပြီးအစိုးရှိရှိသုံးကြည့်လာရပါလိမ့်မယ်ရှင
်ဟုတ်ကဲ့ပါ VU နဲ့အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျမလည်းကျေးဇူးတင်ပါတယ်ရှင်
Fury American တိုင်းရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖဲယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ Fury မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ fami.fury.news.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ Fury မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် Siphon Link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser တွေမှာ application ရယူနိုင်ပါတယ်နော် View American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်အခုတော့ဘတ်စင်စီးပွားရေးအစီအစဉ်ပါရှင်အမေရိကန်မှာစိုက်ပျိုးရေးလုပ်ငန်းစတင်တာလွယ်ကူသလိုဈေးကွက်လည်းတေးကြတယ်လို့ကယ်လီဖိုးနီးယားပြည်နယ်မှာစိုက်ပျိုးရေးလုပ်ငန်းစတင်လိုက်တဲ့ဆော့ဖန်လုပ်ငန်းရှင်ဦးစွန်နိုင်က VOA ကိုပြောပါတယ်။မြန်မာအမေရိကန်ဈေးကွက်ကိုအဓိကထားပြီးစိုက်ပျိုးရေးလုပ်ငန်းစတင်လိုက်တဲ့ဦးစွန်နိုင်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာစိုက်ပျိုးမြေရရှိရေးအတွက်ဥဆောင်နိုင်ခက်ခက်ခဲခဲစူးစမ်းခဲ့ရပါသလားဘလူတွေများလုပ်ခဲ့ရပါလဲရှင
်အခုလောဆယ်အဲ့စစ်မရောက်သေးဘူးကျွန်တော်အခုမှစတာဆိုတော့ကျွန်တော်ဟားပြီးလောပါတယ်အဲ့လိုဟားပြီးလောပါတယ်ဟုတ်ကဲ့ဘလူဆိုတော့သူကဒီမှာသူတို့အရင်နှစ်ရှင်လာပြန်လုပ်သွားတဲ့လူတွေပေါ့နော်သူတို့တွေကတော့ဒီအာသူတို့ program မျိုးရှိရပေါ့နော်အဲ့မှာသူတို့ငှားကြတာပေါ့အဲ့လိုမျိုးဒါပေမဲ့အစိုးရကနေရောဈေးတက်ဟားပြီးတာတွေပါရှိတယ်အဲ့တော့ကျွန်တော်တို့ပြောမယ်ဆိုရင်ဈေးကဥမာအရန်ဟိုပေါ့နော်ကျွန်တော်ကငှားတော့မှာ1000ပတ်ဝန်းကျင်တော့ရှိတယ်တေကောက်အဲ့သူတို့ဆိုရှင်တော့ယာကနန်းလေးပေါ့နော်အဲ့လောက်နဲ့တော့ရတယ်အဲ့ရမျိုးစင့်ကျွန်တော်ပြန်ယူငှားတာဒါပေမဲ့အခုဒီမြေလေးရဖို့အတွက်တော့ပါပဲ3နှစ်တိတိကျွန်တော်လိုက်ရှာတာဒီကိုရောက်ထဲကလိုက်ရှာဟုတ်ကဲ့
အရင်နှစ်ကတော်တော်ဆက်ရပါသလားအစိုးရထံကဗန်နီထံကချင်းငွေတွေပါတီပြန်ရပါသလားရှင်ဥစုံနိုင်ဘလို့များဒီအရင်နှစ်အတွက်ဘလို့ကြိုးစားခဲ့ပါလဲ
အရင်ကပြောမှဆိုကျွန်တော်အရင်အလုပ်လုပ်တယ်လေပုံမှန်လုပ်လို့တာအရိယာပတ်စံလေးစူးစူးစူးစူးပြီးတော့အဲ့ပတ်စံနဲ့ပဲလုပ်တာအခုဒီမှာတော့ကျွန်တော်တို့ကအခုမှဆက်လုပ်ရတယ်လို့ဆိုတော့ဒီလိုလုံထုတ်ဖို့တွေအစိုးရရဲ့ချီးဖို့တွေကမရသေးဘူးနော်သူတို့ဒါနှစ်ရှစ်လာပြန်လုပ်လာတဲ့လူတွေဆိုဖန်းကြီးကြီးတွေပေါ့နော်အဲ့လိုမျိုးဧကရာနဲ့ချီးပြီးလုပ်တဲ့လူတွေပေါ့အဲ့လိုလူတွေတောင်မှပဲသူတို့ချက်ချင်းဆိုမရဘူးသူတို့ရဲ့အနေလေးသူတို့လုံတက်ပြရမယ်သူတို့ရဲ့ဟိုဘယ်လိုခမဲနှစ်စဉ်ပေါ့ပြန်ပြန်ဝင်တဲ့ဝင်ငွေတွေပြန်ပြရမယ်အဲအဲ့ဒါမှသူကယုံကြည်စိတ်ချတာနဲ့ချီးပေးမယ်ငှားပေးမယ်နော်ပတ်စံတွေပေါ့နော
်တေကဆိုလို့ရှိရင်ကနဦးပေါ့နော်အရင်ကြီးဘလောက်လောက်ထည့်ရပါသလဲဘလူများအကြံပြုချင်ပါလဲရှင
်ကျွန်တော်နေတေကကိုအဲ့တိုင်နေပါရဲ့ဆိုမရှိဘူးဆိုရင်တော့နည်းလေး9000 8000လောက်တော့စမှာနော်အဲ့လောက်ပေါ့
အဲ့တော့အခုဦးစွန်နိုင်ဘယ်နှစ်ဤကလောက်လုပ်နေပါလဲရှင
်ကျွန်တော်ဒီနှစ်ကနှစ်ဤကစလို့လားနှစ်ဤကပဲ
ဒါလည်းစရတယ်ဆိုတော့လည်းဘယ်လိုသဘောလဲဆိုတော့ကျွန်တော်ကတခါမှမလုပ်ဘူးဆိုတော့နော်စမ်းကြည့်တာ
ဟုတ်ကဲ့
ဒီလိုစမ်းလိုက်တဲ့အခါမှာဘယ်လို response လာမှာပေါ့နော်ကိုမြန်မာတွေကဘယ်လိုလာမလဲနောက်ပြီးတော့ဒီ host တွေကိုပို့ရခြင်းဘယ်လိုအသီးအပြည့်တွေကိုအဓိကထားဆိုင်ကမလဲအဲ့တော့ကျွန်တော်က၃မျိုးတော့လုပ်ရတယ်နော်၃မျိုးလုပ်ရဆိုတော့ပထမတစ်ချက်က farmer marketဒါဖောက်မကတော့ဒီမှာအများကြီးပဲတို့လုပ်ကြတယ်ဖောက်မကပါဟိုဆိုက်ပြီးတော့တွားရောက်ကြတယ်အဲအဲ့ဒီကနေတော့အဲဘယ်လိုကောင်းလဲအဲ့ဒီကနေတော့အကျိုးမြတ်လေးတွေရကြတော့နော်အဲ့ဒါတစ်ခုနောက်တစ်ခုကျတော့ကိုးဆေးကိုပို့တာတချို့ကျတော့ကျွန်တော်အခုဒါကိုယ်လည်းဒီတဲ့တဲ့ဝင်ရောက်လာခါမှာလိမ့်လာကြည့်တော့ကိုးနေပါတယ်ပေါ့တချို့ကကိုးဆေးတိတတ်မယ်တော့လောက်တာအဲ့တော့ဟိုးဆေးတင်းလို့ဆိုအမဲအများကြီးမဆိုင်ဘူးတော့ဥမာကျန်းငါးဆိုလဲအေကနဲ့ချီပြီးတော့ဆိုက်ချတာ10ကလောက်ဆိုက်ပလိုက်တော့ခမဲသိဆိုလဲအဲ့ဘော5ကြီးကဆိုက်ပလိုက်အဲ့ဒါကိုအကုန်လုံးကဟိုးဆေးကိုပို့တာတိရောဒီစလုံးကမမြင်အောင်ဘူးဒါနံပါတ်1ချက်ကျွန်တော်ကမြန်မာဖြစ်လာတဲ့အတွက်ကြာကျွန်တော်ကတော့3မျိုးစားရတယ်ဒီနေ့ကစားဆဲရမြန်မာတွေစားတဲ့အသီးအရွက်တွေပေါ့ဒါပြောမယ်ဆိုဒီဥစ္စာတွေကဈေးကောင်းတယ်ပေါ့နော်ပြောမယ်ဆိုဂွေလောက်ရွက်တို့ကမွန်းချင်းတို့စူးပုတ်တို့ပေါ့နော်အဲ့ဒါတွေကလည်းဈေးကောင်းတယ်ဓာတ်နှုန်းရတွေပါဆိုတော့အဲ့တော့အဲ့ဒီဟာရဲ့ဖာမမတ်ကတ်ရဲ့နောက်ကဟိုဟိုးဆေးရဆိုကျွန်တော်အခုချိန်လိုက်တာဘယ်ဟာတွေအဆင်ပြေနိုင်မလဲဆိုပြီးတော့အဲ့တော့အဓိကကျွန်တော်အခုတွေ့တာအဆင်ပြေတာကတော့ဟိုပိုကောင်းတယ်ပေါ့မြန်မာ community နဲ့ဟိုးဆေးနဲ့အဲ့နှစ်ခုကျွန်တော်ကဒါနေကိုတာဂက်သွားမယ်ဒီနှစ်ခုပဲဖာမကတ်တော့ကျွန်တော်မလုပ်တော့ဘူးဘာလို့လဲဆိုတော့အချိန်ပူပေးရတယ
်အဲ့တော့ဒီလုပ်ငန်းတက်စတဲ့အခါမှာအမေရိကန်ပြည်ထောင်စုမှာဈေးကွက်ကလည်းကြီးပါတယ်ဒါပေမဲ့ရှင်ပြန်ရမှုကလည်းများတယ်ပေါ့နော်ဆရက်ခေါတော့ဥဆောင်နိုင်တို့အနေနဲ့ဈေးကွက်ကိုဘယ်လိုရှာပါသလဲရှင
်ဈေးကွက်က32ရှာရမလို့ဒီမှာလွယ်တာတအားလွယ်တယ်ဒီမှာဘယ်လိုလွယ်လဲဆိုရင်အခုကျွန်တော်ဟိုးဆေးစိုက်မယ်ဆိုရင်ဟိုးဆေးလွတ်စိုက်မယ်ပြီးတော့စိုက်လိုက်ပဲကျိုင်းကားတွေနောက်ဘူးကြီးပါအကုန်ကတော့ချက်ချင်တာစိုက်ပြန်အဲ့ချိန်မှာယာစီစပြီဆိုတော့ねဟိုဝယ်တဲ့ဝယ်လက်ကရှိပြီလားအဲ့တော့ဈေးပေါ်မှာမူတည်တယ်အဲ့မှာဈေးကမြင့်မြင့်ပဲကျကျပါတက်စီကျစီဒါသူ့မှာသူဟို market မှာဖြစ်နေတဲ့ဈေးပဲအဲ့တော့ကိုထွက်လာတဲ့အသီးအရွက်တွေတော့စိတ်ပူစရာမလိုအဲ့ဟိုးဆေးကအကုန်ယူတယ်တလုံးမကြံကုန်ယူတယ်အဲ့ဒါလွယ်တယ်အခုကကျွန်တော်ကတော့မြန်မာ community ကလည်းကျွန်တော်တို့ဒီ California မြန်မာကတားများလीနေကြတာဒီ San Francisco LA တို့ LA တော့ဒီနှစ်မှတော့သေးဘူးစံရဘေးတွေကအဲ့မှာမြန်မာတွေကအွန်လိုင်းကျင်းလိုက်ပြီးရှိတာဆိုတော့အဲ့ဒီမှာတပတ်တပတ်သွားအောင်လဲငွေရလဲပြောမယ်ဆိုတော့အလုပ်လုပ်တာတော့များသေးတယ်ပေါ့နော်ပြောပြရတာပေါ့နော်အဲ့တော့ကျွန်တော်ကအဲ့ဒီနှစ်ခုကိုကျွန်တော်အာယူထားတယ်ဆိုတော့ခိုးစင်းအစဉ်ပြေပြေပြေကျွန်တော်ဘူးမဆိုင်ကျွန်တော်မြန်မာ community နဲ့သွားမယ
်ဒီ site ပြိုးရေးလုပ်ငန်းကဥဆောင်နိုင်အတွက်ပုံမှန်ဝင်ငွေမျိုးဟိုခိုင်ခိုင်မာမာဝင်ငွေမျိုးရပါသလားရှင်ဒါဟာမိသားစုတစုအတွက်မိခိုရလောက်တဲ့ဝင်ငွေမျိုးရပါသလားရှင်
ဒီနေ့ကဒီနေ့ကတော့အမှန်တိုင်းပြောရင်တော့အဲ့လောက်ကြီးဟိုဘယ်လိုကောင်းလဲတအားကြီးမရသေးဘူးပေါ့နော်ပြောချင်းလားရတော့ရတယ်ပေါ့တအားကြီးမရသေးဘူးဘယ်လိုဆိုကိုလှုပ်တဲ့ဥစ္စာလဲနဲတယ်လीနော်နဲတယ်ကောစမ်းတာပေါ့စမ်းကြည့်တာဒီလိုစမ်းကြည့်မှပဲကွာဒါလာမနစ်တွေနောက်နှစ်တွေရေရှည်ယူကောဘယ်လိုသွားအောင်လဲဆိုတာအခုတော့ဒါစမ်းရင်းနေပဲကွာအကုန်သိသွားပြီနော်ဘယ်လိုလုပ်မလဲအခုလာမနစ်တွေကအလုံးပြင်ဆင်ပြီးပါရေ ready ပဲ
အခုလို့စိုက်ပျိုးရေးလုပ်ငန်းကိုဝင်ပြီးတော့တိုးရတဲ့အခါမှာအခက်အခဲတွေများရှိပါသလားရှင်
အော်နည်းနည်းပါရှိတာရှိရဆိုကိုကဒီဥစ္စာဟိုမြန်မာပြည်နဲ့ဒီပုံစံကြီးစိုက်ပုံကြီးလည်းမတူဘူးကိုလည်းမြန်မာပြည်မှာဒါတွေကစိုက်လာတာမဟုတ်တာအမှန်တမ်းပြောတာဘာမှလည်းမသိဘူးအိမ်မှာပဲဆိုပန်းမီလေးစိုက်ပါလေးစိုက်ဘယ်လိုပဲနေရဆိုတော့ဒီရောက်လာခါကျတော့တကယ်နှစ်ခုတွေတူးတွေဒီကွင်းထဲမှာဆက်လို့တဲ့ခါကျတော့တော်တော်ခက်ခဲတာအများကြီးပဲနော်စိုက်ပြီးတော့လှုပ်တဲ့ဟိုကဒီဘောင်းနေဘယ်နှပေတို့ထားမယ်ပါဘာမှမသိဘူးဒါတွေသူတို့ကဘောင်းကဘယ်နှပေထားမှလဲဘယ်နှပေအင်းတော့ deep ကိုဘယ်တော့ယူခြင်းလဲဒါတွေကစသူစမေးတော့တာဒီထုံပေးတဲ့ဟိုဥစ္စာဒါဘာလဲထရက်တာသမားမေးတဲ့မေးရအဲ့တော့ဘေးနားလူတွေလိုက်မေးရတော့နော်ဘေးနားလူတွေကျွန်တော်နေပါတယ်အကုန်လုံးကဟိုဟာအေရှားတွေပဲအေရှားတချို့ကကြတော့ကမ္ဘောဒီးယားရှိတယ်တချို့ကကြတော့အာဟိုဘာလဲလာအိုရှိတယ်နောက်တစ်ခါမုန်းလူမျိုးဆိုတာဒီလာအိုနိုင်ငံပဲလာတယ်အဲအဲ့သုံးမျိုးပေါ့ကျွန်တော်လက်ထိဆက်နေတဲ့လူတွေကဘယ်လိုဆက်မလဲပိုးကနည်းနည်းခက်ဝေးဝေးပဲမှာတော့ဟိုဟာထိုင်းလူမျိုးတွေလည်းရှိတယ်
ခုတော့ပတ်စဉ်လူမှုရှုခင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရပါမယ်ရှင်။မြန်မာနိုင်ငံမှာတက်ရှိမျိုးစိတ်တစ်တွေစနစ်တကျရှာဖွေတဲ့နေရာမှာတာမန်ပြည်သူတွေလည်းပါဝင်နိုင်တယ်လို့ကင်းပြည်နယ်ထဲမှာကျွေပန်းမျိုးစိတ်တစ်ကိုဖောထုတ်နိုင်ခဲ့သူကပြောပါတယ်။ဒေသခံပြည်သူတွေရဲ့အကူအညီနဲ့ကရင်ကျွေပန်းကိုမှတ်တမ်းတင်နိုင်ခဲ့သူတယောက်ဖြစ်တဲ့မမြဖုံးမော်ကိုမဆုမြမွန်ကမေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံထဲမှာမျိုးစိတ်သေးလို့မှတ်တမ်းတင်နိုင်မယ့်ဒီတက်ရှိပေါင်းထောင်နဲ့ချီရှိနေနိုင်သေးတယ်လို့ကရင်ပြည်နယ်ထဲမှာရွှေဘက်မျိုးစိတ်သစ်ကိုရှာဖွေတွေ့ရှိမှတ်တမ်းတင်နိုင်ခဲ့တဲ့သူတွေဒီတယောက်ကပြောပါတယ်။အဲ့လိုမျိုးသတ္တဝါတွေအပင်တွေကိုဒီသိပ္ပံနီးကြလေ့လာတဲ့နေရာမှာတာမန်ပြည်သူတွေကလည်းသူတွေဒီတွေနဲ့အတူလက်တွဲပြီးတော့မှပါဝင်ရှာဖွေနိုင်တယ်လို့သူကပြောပါတယ်။ဘလိုနည်းတွေနဲ့ပါဝင်ရှာဖွေလို့ရတယ်လဲဆိုတာကိုဒီကရင်ကျွေးပန်းလို့နာမည်ပေးထားတဲ့မျိုးစိတ်သစ်ကိုရှာဖွေတွေ့ရှိခဲ့သူတယောက်ဖြစ်တဲ့မတ်မြာဖုံးမော်ကိုမေးကြည့်ထားပါတယ်။သူကတော့လက်ရှိဒီတရုတ်နိုင်ငံသိပ္ပံအကယ်ဒမီမှာဇီဝစင်ကယ်ပြောင်းလဲမှုဆိုင်ရာသုတေသနလုပ်နေတဲ့ PhD အကြောင်းသူဖြစ်ပါတယ်။ဒီအရှိတောင်အရှာကကျွေးပန်းနေအကြောင်းကိုလေ့လာသုတေသနပြုနေသူဖြစ်တယ်လို့ဒီမြန်မာနိုင်ငံထဲမှာဒီမျိုးခွဲတွေမျိုးစိတ်တွေအကြောင်းကိုကွင်းစင်လေ့လာမှတ်တမ်းတင်နေတဲ့ဒီ NSCI အဖွဲ့ရဲ့အဖွဲ့ဝင်တယောက်လည်းဖြစ်ပါတယ်
2020ခုနှစ်ဒီဇင်ဘာလမှာပြည်ပြည်မှာရှိတယ်ဒီဒေတာကန်တိုးစီကလည်းဒီကျွေးပန်းမျိုးစိတ်ရဲ့ကပုတ်မှန်ကန်ကိုစပြီးတော့တွေ့ကြရပါတော့။ဒီအဲ့ဒီအချိန်မှာတော့ဒီမတို့ကဒီအပင်နမူနာရယူနိုင်ခဲ့ခြင်းပေါ့မျိုးစိတ်တစ်ဖြစ်ချင်ပြီးတိတ်ပဏိစာတက်တည်ပြနိုင်မဲ့ဒီလိုအပ်တဲ့အချက်လက်ပြည်စုံအောင်မတန်းတင်နိုင်ခဲ့ခြင်းရှိခဲ့ပါတော့။အဲ့အဲ့ကြောင့်မို့ဒီမြန်မာနေ2023ခုနှစ်လေလမှာနော်အဲ့ဒီ NSCA မှာစတင်ပါဝင်ဖြစ်ပြီးတော့ဒီမျိုးစိတ်ဖြစ်ဖြစ်နိုင်ပြီရှိတယ်ဒီအပင်ရဲ့ပေါ့နော်ပန်းပွင့်ချိန်ဖြစ်တဲ့အဲ့ဒီဇူလိုင်လမှာပေါ့နော်အဲလိုအပ်တဲ့အချက်လက်တွေစုဆောင်းနိုင်ဖို့ဒီဒေတာခံအခွင့်အဝင်တွေတိုင်းနေထားခဲ့ရည်အဲ့ကမျိုးစိတ်ညီမတို့ဖွဲ့ကဒီကရင်ပြည်နယ်ကဒေတာခံတွေရဲ့အကူအညီနဲ့ပေါ့နော်ညီမတို့လိုအပ်တဲ့အချက်လက်တွေစုဆောင်းနိုင်ခဲ့ပြီးတော့ဒီကရင်ချေပန်းလို့စာတမ်းရေးတာအညီပေးနိုင်ခဲ့တာဖြစ်ပါတယ်ပေါ့နော်အဲ့ဒါကြောင့်မို့ဒီစာတမ်းမှာလည်းဒီမျိုးစိတ်ချာပိုတွေ့ရှိမှုမှာဆိုရင်ဒေတာခံတွေပူးပေါင်းပါဝင်တဲ့ Citizen Science ကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်နေဆိုတာကိုမင်းမထုတ်ပြနိုင်တဲ့အကြောင်းလေးရှင်းတာထားပါတယ်ပေါ့နော်စာတကြောင်းအနေနဲ့
မြန်မာတို့လိုပဲဒီလိုမျိုးတွေးစင်ပတ်တန်းတင်နိုင်ခဲ့တဲ့နောက်ပန်းတစ်ခုကတော့ဗဒိန်ငိုပန်းပေါ့နော်မြန်မာနိုင်ငံမှာတော်တော်လေးကြဲကြဲပြည့်ပြည့်ကြတဲ့ဗဒိန်ငိုပန်းပေါ့ဆိုတော့အဲ့ဒီဗဒိန်ငိုကိုပန်းဆိုလို့ရှိရင်လေဒီ American Smithsonian Institute ကပညာရှင်တယောက်ကဒီမြန်မာနိုင်ငံရောက်တော့ဈေးထဲမှာဒီဗဒိန်ငိုပန်းနေရောင်းနေတာတွေ့တော့မှဟာဒီပန်းကတော့ဖြင့်ဒါမျိုးစိတ်သစ်ပဲပတ်တန်းမတင်ရသေးဘူးဆိုတာကိုသတိထားမိပြီးတော့မှမှတ်တမ်းတင်နိုင်ခဲ့တာဖြစ်ပါတယ်ဆိုတော့ဒီဈေးထဲမှာဗဒိန်ငိုပန်းနေရောင်းနေတဲ့ပန်းတွေရဲ့ဓာတ်ပုံတွေပေါ့နော်အခုဝါရှင်တန်မြို့တော်ကသဘာဝတမိုင်းပြလိုက်မှာတိတိကျကျကိုသူကပြသပြီးတော့ရှင်းပြထားပါတယ်ဆိုတော့ပြောချင်တာအခုလိုမျိုးဒီမြန်မာနိုင်ငံထဲမှာအသေးချာဒီမှတ်တမ်းမတင်နိုင်သေးတဲ့မျိုးစိတ်တစ်တွေပေါ့နော်အများကြီးရှိနေနိုင်သေးတယ်လို့ပြောလို့ရလားဆိုတော့လက်ရှိအခြေအနေရောအဲ့ဒါတွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်ဘယ်လောက်ထိအခက်အခဲဖြစ်နေတယ်လို့ပြောတို့ရနိုင်ပါလဲရှင်
ဒီပရင်ငိုပန်းလို့အလားတူဖြစ်ရမယ်ညီမလေးလာနေတဲ့ကျွေးပန်းမှလည်းရှိခဲ့ပါတယ်ပေါ့နော်ဒီမှာလည်းဆိုဒီကချင်ပြည်နယ်ကုစားကိုဒေတာမှာအဲအဲ့ဒီပညာရှင်ကပေါ့နော်ဒီသူကမျိုးစိတ်တဲ့လို့မသိခင်မှာဒီဈေးထဲမှာပေါ့နော်ဒီဒီကျွေးပန်းကိုပေါ့နော်အဲမျိုးစိတ်ကျွေးပန်းကိုပေါ့နော်ချင်မောင်ရက်လိုမျိုးအဲ့ဒီဒါတွေမှာစားတဲ့ဟင်းသီးဟင်းရွက်ဖြေချောင်းချနေတာကိုအဲတွေ့ရှိခဲ့ပေါ့နော်ဒါမဲ့အဲ့ဒါကတော့ဒီမှတ်တမ်းတင်ရတဲ့မျိုးစိတ်တစ်ခုဖြစ်တယ်ပေါ့နော်အဲအဲ့လိုအလားတူဖြစ်နေလည်းရှိခဲ့ပူပါတယ်ဒီမြန်မာနိုင်ငံရေမျိုးကွဲတွေဘယ်လောက်လောက်ရှိနိုင်လဲဆိုတဲ့အပေါ်မှာတော့ဘာလို့ဒီမြန်မာလေးလာနေတဲ့ပြည်မျိုးစုံမျိုးကွဲဆိုင်ရာချက်လက်တွေနဲ့ပဲပြောသွားမှာဖြစ်ပါတယ်။ဒီ2019ခုနှစ်မှာထွက်ရှိခဲ့တဲ့ရေတောင်အရှနိုင်ငံကြီးရဲ့ပေါ့နော်အပြည်မျိုးစုံမျိုးကွဲလေးလာခြင်းဆိုင်ရာတိုးတက်မှုလေးလာဆန်းစစ်ခြင်းပေါ့နော်ဒုတိယကဏ္ဍစာတမ်းအရာရောဒီမြန်မာနိုင်ငံမှာဇီဝမျိုးစုံမျိုးကွဲဒုတိယကဏ္ဍတွေပူးပေါင်းလုပ်ဆောင်နေတဲ့နိုင်ငံတကာဖွဲ့စည်းရေးရလက်စာတမ်းတွေအရမြန်မာနိုင်ငံမှာအပင်မျိုးစိတ်ပေါင်း4000ခန့်ပါပေါ့နော်လေးလာမတန်းတင်ဖို့ကြန့်ရှိနေနိုင်မှာသိတယ်လို့ဒီကောက်ချက်ချထားတယ်ပေါ့နော်ဒေတာတွင်းမှာလည်းတတော်ပြုံးစည်းမှုအများဆုံးနိုင်ငံတစ်ခုလည်းဖြစ်နေသေးတာမို့ပေါ့နော်အချို့မျိုးစိတ်တွေအရဆိုလို့ရှိရင်ဒီမြန်မာတို့မတန်းမတင်ရသေးခင်မှာပျောက်ကွယ်သွားနိုင်တဲ့အခြေအနေမျိုးလည်းဒီဆိုင်ရပါမယ်
အခုအဲ့လိုမျိုးပြောလို့ပေါ့နော်တစ်ဆက်ထဲမှာဒီမှာစောစောလေးညီမရှင်းပြရတဲ့ထဲမှာလည်းလည်းပါပါတယ်ဒီ citizen science အကြောင်းကိုတစ်ဆက်ထဲမေးချင်ပါတယ်ဆိုတော့ခုနပြောသလိုပဲဒီမြန်မာနိုင်ငံမှာစနစ်တကျပေါ့နော်ပတ်တမ်းမတင်ရသေးတဲ့တက်ရှိမျိုးစိတ်တွေကိုဒီပေါ်ထုတ်နိုင်ဖို့လုပ်တဲ့နေရာမှာဒီတာမန်ပြည်သူတွေအနေနဲ့ပေါ့နော်အဲ့ညီမတို့လိုမျိုးဒီပညာရှင်တွေသိပ္ပံနီးကြလေ့လာနေတဲ့လုပ်ငန်းတွေမှာတာမန်ပြည်သူတွေအနေနဲ့ဘယ်လိုမျိုးပါဝင်လို့ရတယ်လဲဆိုတော့ဒီ citizen science အကြောင်းလည်းနည်းနည်းလေးတစ်ဆက်ထဲရှင်းပြပေးပါပါရှင်
ဒီလိုအခြေအနေမျိုးမှာပေါ့နော်ဒီမှာတို့ NSCI အနေနဲ့ကတော့ပြည်သူလူထုပူးပေါင်းပါဝင်တဲ့သိပ္ပံနည်းကျသုတေသနလောက်ဆောင်မှုလို့အတိတ်ပဲဖွင့်ဆိုတဲ့ Citizen Science ပေါ်အသုံးပြုပြီးတော့ဒီနိုင်ငံရဲ့ဇီဝမျိုးစုံမျိုးဝေးလေးလာခြင်းမှာအမတန်းတင်ခြင်းနဲ့ချင်းချင်းကောင်းခြင်းမှာအကူအညီခုပြည့်စုံမှုရွေးချက်ထားရှိပြီးတော့လောက်ဆောင်နေတဲ့ဒီ volunteer ဖွဲ့စည်းတစ်ခုဖြစ်တယ်ပေါ့နော်အဲ့ဒါကဘယ်လိုရည်ရချက်လဲဆိုတော့ကိုယ်တိုင်ကွင်းစည်းလေးလာဖို့အဆင်ပြေတဲ့အချိန်မှာပေါ့နော်နေရာဒေတာတစ်ခုမှရှိတဲ့ဒေတာခံရဲ့အကူအညီကိုယူပြီးတော့အချက်လက်စုဆောင်းတာဖြစ်တယ်ပေါ့နော်အခု လက်ရှိဥပမာဆိုလို့ရှိရင်ဒီကရင်ကျွေးပန်းဖြစ်တယ်ပေါ့နော်ဒီကရင်ကျွေးပန်းကဒေတာခံစီကနေဓာတ်ပုံမှန်တန်ရယူတယ်ဒေတာခံတွေကပေးတဲ့တင်းချက်လက်ကိုစုဆောင်ပြီးတော့ညီမတို့ကဒီဒိတ်တန်ကြလေးလာမှုပြန်လုပ်ပေးတာဖြစ်တယ်ပေါ့နော်ပြီးလို့ရှိရင်ဒီမှတ်တမ်းတင်ခြင်းပေါ့နော်စာတမ်းထုတ်ဝေခြင်းပေါ့ဒီရင်းပြပါပညာရှင်ကိုပူပေါင်းပြီးတော့လုံဆောင်လို့ရတဲ့အရာရှိတယ်ပေါ့နော်ဟုတ်ဒီမှာဆိုလို့ရှိရင်တော့ဒီလိုအတဲ့အစိတ်ပိုင်းနေပေါ့နော်ပြေဆုံးအောင်ဓာတ်ပုံမှတ်တမ်းရယူပေးလို့ရမယ်ပြီးလို့ရှိရင်ညီမတို့ဒီ social media community ဖြစ်တဲ့ NSN group မှာလာပြီးတော့တင်ပြလို့ရတယ်ပြီးလို့ရှိရင်တော့ညီမတို့ကိုပေါ့နော်နေရာ data distribution information ပေါ့နော်နေရာ data အချက်လက်လေးပေးပေးရမယ်ပေါ့နော်အတိအကျမဟုတ်ရင်ညီမတို့ကတိုင်းဒေတာကြီးတော့မဟုတ်ရင်ပြင်းနေပေါ့နော်အဲ့တော့ညီမတို့တောင်းချင်ပါတယ်ဘာဖြစ်လို့ဆိုအဲ့ဒီနေရာဒေတာအချက်လက်ဒီမှာညီမတို့ကစနေပြုစုရဲ့နေရာမှာအကျုံးချလိုက်ရမှာဖြစ်ပါတယ်ပေါ့နော်ပြင်တဲ့ပုံလေးကိုချီချီလေးလေးရိုက်ပေးဖို့လိုမယ်ပြင်အပင်ရဲ့အစိတ်ပိုင်းအားလုံးကိုအပေါင်းရိုက်ပေးဖို့လိုမယ်အဲ့ဒီချီလင်းအောင်ရိုက်ပေးဖို့လိုမယ်ပေါ့နော
်ဟုတ်ကဲ့ပါရှင်နောက်တစ်ခုကဆောဆောကလည်းညီမပြောခဲ့တဲ့အထက်မှာပါပါတယ်ဒီတက်စီဒီရှားပါမျိုးစိတ်တွေဟိုမျိုးတုံးတော့မဲ့အန္တရာယ်ဖြစ်နေတဲ့မျိုးစိတ်တွေအကြောင်းပေါ့လေဆိုတော့ညီမနိုင်ငံမှာညီမပြောခဲ့သလိုတက်တော့ပြုံးမှုတွေကလည်းဖြစ်နေတော့တချို့ဟာတွေကဒီမှတ်တမ်းမတင်နိုင်ခင်မှာပဲပျောက်ကွယ်တော့မဲ့အန်ဒီရီဖြစ်နေတယ်ပေါ့လေဆိုတော့အဲ့လိုမျိုးစိတ်တွေတကယ်တော့ပျောက်ကွယ်မသွားအောင်ဆိုရင်ကစနစ်တကျရှာဖွေရမယ်မှတ်တမ်းတင်ထားဖို့လိုတယ်တချို့နိုင်ငံတွေမှာတော့လိုအပ်ရင်တော့ဥပဒေတွေပါထုတ်ပြန်ပြီးတော့သူတို့ကာကွယ်ထိန်းသိမ်းကြပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံမှာကအဲ့ဒါမျိုးတွေလုပ်ဖို့ခက်ခဲနေတဲ့ဟိုအခြေအနေမျိုးဖြစ်နေတယ်ပေါ့လေမလုံးနိုင်တဲ့အခါကျတော့ညီမတို့လိုမျိုးဒီထိန်းသိမ်းကာကွယ်ဖို့စူးစမ်းဖို့လုပ်နေတဲ့လူတွေပေါ့လေညီမတို့အနေနဲ့ဘယ်လိုမျိုးလုပ်နိုင်မယ်လို့ရောပြောလို့ရပါလဲရှင့်
ဒီစီဝါမျိုးစုံမျိုးတွေကိုထိန်းသိမ်းကာကွယ်ဖို့ကတော့ညီမတို့စဉ်းစားမပြတ်လေးလာဆောင်ချီမှုလိုအပ်တယ်ပေါ့နော်။ညီမတို့အနေနဲ့ကတော့အခုကဝေးဆေးလေးလာခြင်းအဆင့်ပိုင်းပေါ့နော်။အများကြီးလိုအပ်ချက်တွေရှိနေသေးတဲ့အနေအထားဖြစ်ပြီပေါ့နော်။ဒီညီမစီဝါမျိုးစုံမျိုးတွေအတွက်ကတော့ဘာကိုထိန်းသိမ်းကာကွယ်ရမယ်ဆိုတာသိမှထိန်းသိမ်းလို့ရမှာဖြစ်ပါလေ။ဟိုအဲ့အတွက်ဘာတွေရှိတယ်ဆိုတာမသိရင်ပေါ့နော်။ဆက်လက်လုပ်ဆောင်ဖို့မဖြစ်နိုင်ဘူးပေါ့နော်။ဟိုညီမတို့အခုဖွဲ့အနေနဲ့ကတော့ခုနပြောရဲပေါ့နော်။ချက်လက်ဆူဆောင်ပေးတယ်၊စူစီပေးတယ်ပြီးရင်မတန်းတင်ပြရပေါ့နော်ဒါလေးပဲလှုပ်ဆောင်နေပြီ
ကရင်ပြည်နယ်ထဲမှာဒီချွေပန်းမျိုးစိတ်တစ်ခုကိုရှာဖွေဖော်ထုတ်မှတ်တမ်းတင်နိုင်ခဲ့သူတွေကအမှတ်များဖုံးပါပါရှင်လက်ရှိတရုတ်နိုင်ငံကဒီသိပ္ပံအကယ်ဒမီမှာဇီဝစင်ကယ်ပြောင်းလဲမှုဆိုင်ရာသုတေသနလုပ်နေတဲ့ PhD ကျောင်းသူလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာဒီနောက်ထပ်မျိုးစိတ်တွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်တာမန်ပြည်သူတွေရဲ့ပံ့ပိုးမှုကလည်းသိပ္ပံကိုအရေးကြီးတယ်လို့ပြောပါတယ်ရှင်ကျွန်မစုမြတ်မောင်ပါ
VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြပါလိမ့်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်စူးစမ်းနေပါတယ်ခင်ဗျာ။
တော်တာရှင်များရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။တော်တာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။ဂါဇာကရှိဖာစည်းရုံကိုကာကွယ်ရမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်းလာနေမှာပြောဆိုလိုက်ပါတယ်။အခြေခံနေတဲ့အနည်းနဲ့ဆောင်ရွက်လိမ့်မယ်ဆိုတာကသူ့မျှော်လင့်ချက်ဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကအိမ်ပြူတော်မှာပြောပါတယ်။လူနာနေနဲ့ဆစ်ရှောင်းအိုးအိမ်ပြေပြောင်းရွှေ့လာသူရာပေါင်းများစွာကရှိဖာစည်းရုံမှာရှိနေကြဆဲလေဖြစ်ပါတယ်ရှင်။စေယုံရဲ့ရက်သားတွေကိုလူသားတိုင်းအဖြစ်အသုံးပြုနေတဲ့အတွက်ဥရောပတမကကဟမတ်စ်ကိုရှုတ်ချလိုက်ပါတယ်။ဒါပေမဲ့လူတွေကိုထိခိုက်တာကိုရှောင်နိုင်အောင်အစ္စရေးကိုအကြီးမားဆုံးထိန်းချုပ်ဖို့လဲဥရောပနိုင်ငံခြားရေးရာအခြေအကဲဂျိုးဆက်ဖိုရက်ကကြေညာချက်မှာတိုက်တွန်းလိုက်ပါတယ်။အိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်ရီမြို့နာမှာစစ်ကောင်စီတပ်တွေနဲ့ PDF လို့တိကျတဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားခဲ့တာကြောင့်မြန်မာဘက်ကလူ2000ကျော်အိန္ဒိယဘက်ကိုထွက်ပြေးလာခဲ့ကြတယ်လို့အိန္ဒိယဘက်ကတာဝန်ရှိသူတွေကပြောပါတယ်မြန်မာပြည်ပခမှာထိုင်းနိုင်ငံရဲ့အခမ်းကဏ္ဍရှိတဲ့နယ်ဆိုတာကိုသဘောတူကြောင်းထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။နေဆက်ကပြည်သူတွေအပါအဝင်ထိုင်းနဲ့မြန်မာပြည်သူတွေမှာရင်းနှီးတဲ့ဆက်ဆံရေးရှိကြတဲ့အပြင်အစိုးရချင်းရောစစ်တပ်ချင်းမှာအလွန်ကိုရင်းနှီးတဲ့ဆက်ဆံရေးရှိကြတဲ့အတွက် မြန်မာဟာထိုင်းနိုင်ငံအတွက်အလွန်အရေးကြီးတယ်လို့မြင်တဲ့အကြောင်းမစ္စတာဖန်ဖရီကပြောဆိုသွားတာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။ညပိုင်းအစီအစဉ်တွေကိုတော့လိုင်းတူမီတာ1925 32တို့ကနေဖမ်းယူနှาศင်နိုင်ကြပါတယ်ရှင်။ VOA ကိုနှาศင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမတင်ကြီးထိုက်ပါရှင်။